to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ15 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညရဲ့အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်တင်တွေကိုကိုရနိုင်နဲ့ကျွန်မအနောင်လာလို့ပြောပြမှာပါ။အီရန်နိုင်ငံအနေနဲ့ဘလို့ရန်စမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြသူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့အပေါ်မှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။ဗီနီဇွဲလားအစိုးရပေါ်ညဉ့်ညံ့စွာဆန္ဒပြရမှာပေါ်ဝင်ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းထားတဲ့ရာနဲ့ချီတဲ့သူတွေကိုပြန်လို့ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကဗီနီဇွဲလားအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုတင်ပြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောရရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်တဲ့တွေကတော့စီးရဲတင်းမာနေစေရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြို့နယ်ကိုးမြို့နယ်မှာတော့အင်တာနက်ဒေတာသုံးဆွဲမှုတွေကိုယာယီဖြတ်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ
်။အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီးအင်တာနက်လိုင်းတွေမရတော့ဘူး။ကျွန်တော်တို့အမောင်ရှက်ခင်လိုက်ရကြည့်ဘူးပါလေ။အဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေ
တယ်။ဒီတဲ့နောက်ပိုင်းမှာအပြေဆုံးနာဆင်ရပါမယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံမှာလျှက်စစ်စွဲရဲ့အပြေအဝမရရှိတဲ့အပေါ်မှာဘယ်လိုမျိုးဒီအစိုးရအနေနဲ့ဖြေရှင်းမှုစူးစမ်းနေတယ်ဆိုတဲ့ဒီတဲ့နောက်မှတ်စုအစီအစဉ်နောက်အွန်လိုင်းအရောင်းဝယ်ဈေးကွက်အပေါ်မှာတာဝန်ရှိတဲ့သူတွေဘလို့ထိန်းချုပ်ဆောင်ရွက်နိုင်မလဲဆိုတာသုံးသပ်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူအမျိုးဘာသာသာသနာစောက်ရှောက်ရေးခေါင်းစဉ်အောက်ကကျင်းပတဲ့ညီလာခံနဲ့ပတ်သက်ပြီးဆွေးနွေးကြမယ်စနေညဒဲလီလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အီရန်နိုင်ငံအနေနဲ့ဘလို့ရန်စာမှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့စနေနေ့မှာပဲပြတိပေးလိုက်ပါတယ်။အီရန်နိုင်ငံရဲ့အနေအထားကိုကျူးကျော်ဝင်လာမဲ့ဘလို့ကိစ္စရံမျိုးကိုမဆိုခွင့်ပြုမှာမဟုတ်သလိုပဲအမေရိကန်ရဲ့ချင်းချောက်ရန်စာမှုတွေကိုလည်းခိုင်မာစွာရင်ဆိုင်သွားမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအဘတ်စ်မဆိုဗီကတန်နင်းသတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်ရဲ့ထောင်လိုင်းရေဒရုန်းယာဉ်တွေကိုဟွန်မတ်စ်ပင်လယ်ကွေ့မှာအီရန်ကပစ်ချခဲ့တာကိုလက်တော့ပြန်တက်ခဲ့ဖို့အမေရိကန်သမ္မတဒိုနယ်ထရမ့်ကအမိန့်ပေးခဲ့တာပါ။ဒါပေမဲ့လည်းအယက်သား150လောက်ထိခိုက်သေဆုံးနိုင်တယ်ဆိုတဲ့အတွက်အီရန်နိုင်ငံရဲ့ရေဒါတွေနဲ့ဒုံးပစ်စင်တွေလိုပစ်မှတ်တွေကိုတက်ခဲ့မှအမိန့်ကို10မိနစ်အလိုမှာသမ္မတထရမ့်ကပြန်ရုပ်လိုက်ကြောင်းမနေ့တောက်ကြာနေ့ကပဲ Twitter စာမျက်နှာမှာရေးသားခဲ့တာပါ။အီရန်ကိုတိုက်ဖို့သူ့အနေနဲ့အလင်းမလိုပါဘူးလို့လည်းသမ္မတထရမ့်ကပြောပါရယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တပံပြန်ဆွေးနွေးလာအောင်တန်ခါပိတ်ဆို့ထားရမှာပြီးခဲ့တဲ့ကြာပတင်းနေ့ကတော့ကြီးလေးတဲ့တန်ခါမှုအစ်စ်တွေထပ်ပြီးချမှတ်ခဲ့ပါရယ်။အောက်လွတ်တော်ဥက္ကဋ္ဌဒီမိုကရက်မတ်နန်စီပလိုစီကတော့အီရန်နိုင်ငံနဲ့ဆက်ဆံရေးအလွန်အနည်းများပြီးတော့ထိလွယ်ရှာလွယ်ဖြစ်တဲ့အခြေအနေကိုရောက်နေကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်မယ်ဆိုရင်တော့တင်းမာမှုတွေပြေလျော့ပြီးတော့အမေရိကန်အတွက်အကျိုးများစေမဲ့တုံ့ပြန်မှုမျိုးတာဖြစ်ရမယ်လို့လည်းဆိုပါရယ်။အီရန်ကိုစီးရဲအရာတိုက်ခိုက်မယ်ဘလို့အလို့ရမျိုးကိုမဆိုအမေရိကန်လွတ်တော်ရဲ့အတီးပြုချက်အရင်ဆုံးလိုအပ်တယ်လို့လည်းလွတ်တော်ဥက္ကဋ္ဌကပြောပါရယ်။
ဗြိတိန်နိုင်ငံရဲ့အရှိအလေပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမော်ရီဆန်ဟာအီရန်နိုင်ငံကိုမလက်ဖြန်တင်းငွေနေနေမှာသွားအောင်မှာဖြစ်ပါတယ်။အီရန်ကအမေရိကန်ရဲ့အဝေးထိန်းတုံးရင်ကိုပစ်ချလိုက်ပြီးတော့နိုင်ငံများဆက်ဆံရေးပုံပြီးတင်းမာလာနေချိန်မှာပဲပုံမှန်လေးလေးနဲ့အပြည့်သဘောစောင့်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်သွားရောက်မှာဖြစ်တယ်လို့ဗြိတိန်ကပြောပါတယ်။ဒေသတွေမှာအခုလိုတင်းမာမှုတွေမြင့်တက်လာနေပြီးနျူကလ িয়ার သဘောတူညီမှုအနာဂတ်အတွက်အရေးပါတဲ့အချိန်မှာအခုလိုသွားရောက်တာကအီရန်ဆိုးရနဲ့နောက်ထပ်ပွင့်လင်းမြင်သာပြီးအပြည့်သဘောစောင့်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးဌာနကအချင်းချင်းထဲမှာပြောထားပါတယ်။ဝန်ကြီးမော်ရီဆန်အနေနဲ့ဒေသတွေမှာထိမှန်မှုတွေအများဆုံးရှော့ချဖို့တောင်းဆိုသွားမှာဖြစ်သလိုဒေသတွေမှာအီရန်နိုင်ငံရဲ့လှုပ်ဆောင်ချက်တွေနဲ့ဗြိတိန်ကအပြည့်အဝဆက်လက်ဆောင်ရွက်နေတဲ့နျူကလ িয়ার သဘောတူညီမှုအပေါ်မှာအီရန်ဘက်ကလိုက်နိုင်တော့မှာမဟုတ်ဘူးလို့ချင်းချောက်လိုက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကိုပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ
။ဖီနီဆာလာအစိုးရပေါ်ညင်းညံစွာဆန္ဒပြရာမှာပါဝင်ခဲ့တဲ့အတွက်ဆိုပြီးဖန်စီထိန်းထားတဲ့ရာနဲ့ချီတဲ့သူတွေကိုပြန်လို့ပေးဖို့ကုလသမဂ္ဂအလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘာရှီလက်ကဖီနီဆာလာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဖီနီဆာလာနိုင်ငံကို3ရက်တာတော်ရောက်ပြီးတော့တမရနီကိုလတ်စ်မာဒူရိုနဲ့ရောအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုနဲ့ပါတွေ့ဆုံခဲ့တဲ့မဟာမင်းကြီးကသူခီးစဉ်ပြီးတောက်ကြနေမှာအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကနေပြန်လည်မထွက်ခွာခင်ကာရာကတ်စ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်မရပဲဖန်စီထိန်းသိမ်းခံထားရတဲ့သူတွေအလုံးကိုပြန်လုပ်ဖေးဖို့မစ်ဘာရှီလကဖီနီဆာလာအစိုးရကိုတောင်းဆိုခဲ့တာပါ။နိုင်ငံရေးအကြောင်းပြချက်နဲ့ဖန်စီခံထားရတဲ့လူပေါင်း900ကျော်ကိုပြန်လုပ်ပေးရေးဖီနီဆာလာအစိုးရကိုတိုက်တွန်းပြောဆိုဖို့မစ်ဘာရှီလကိုလူ့အခွင့်ရေးအုပ်စုကဖိအားပေးနေကြတာပါ။ သမ္မတမာဒူရိုဖက်ကလည်းဆန္ဒပြသူတွေကိုဖမ်းဆီးထားတာမရှိဘူးလို့ညင်ဆိုထားပါတယ်။ဗီနီဇွဲလားနိုင်ငံမှာဆိုဝါပြင်းထန်တဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မဟာမင်းကြီးကပြောပါတယ်။တက်ကြွလှုပ်ရှားသူတွေ၊လူခွင့်ရေးချိုးပေါက်ခံရတဲ့သူတွေနဲ့လည်းမစ်ပါရှိလက်တွေ့ဆုံခဲ့ပါတယ်။အဲ့ဒီလူအတော်များများဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းရမှာလျှို့ဝှက်ပူပေါင်းပါဝင်ခဲ့ကြတယ်ဆိုပြီးဆွဆွဲခံရတာလည်းဖြစ်ပါတယ်။
အမေရိကန်လူဝင်မှုကြီးကြပ်ရေးထောင်ဝင်ရှိသူတွေအနေနဲ့နေရာကိုပြန်ပို့ဖို့အမိန့်ချခံထားတဲ့ရှေ့တောင်ချေချနေထိုင်သူတွေကိုဝင်ရောက်စီးနှင်းပြီးတော့နေရာကိုပြန်ပို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးလိုက်ပြီးမနေ့ကတနင်္ဂနွေနေ့မှာစတင်လှုပ်ဆောင်မယ်လို့ခန့်မှန်းထားကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။ Washington Post သတင်းသားကြီးကစတင်ဖော်ပြလိုက်တဲ့ဒီစီဇန်ကရှေ့တောင်နေထိုင်သူတွေအများများနေထိုင်ကြတဲ့မြို့ကြီးတွေဖြစ်တဲ့ Houston, Chicago, Miami နဲ့ Los Angeles မြို့တွေမှာမိသားစုဝင်1000လောက်ကိုပြန်မတ်ထားလှုပ်ဆောင်လာဖို့ရှိတယ်လို့ပြောပါတယ်။အခုလိုရှေ့ပြောင်းခြေချနေထိုင်သူတွေကိုဝင်ရောက်စီးနှင်းဖို့တရင်နဲ့ပတ်သက်ပြီးအမည်မဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူ၃ယောက်ကိုကူးပါပြီးပြောတာဖြစ်တယ်လို့ Washington Post သတင်းစာကဆိုပါတယ်။ဒါ့အပြင် Atlanta, Baltimore, Denver, New Orleans, New York နဲ့ San Francisco မြို့တွေကိုလည်းပြင်မှတ်ထားလှုပ်ဆောင်လာနိုင်တယ်လို့ The Miami Herald သတင်းစာကဖော်ပြပါတယ်။အမေရိကန်အနေနဲ့လာမယ့်သတင်းဘက်ကစပြီးတော့နိုင်ငံတွင်းမှာတရားမဝင်နေထိုင်သူတန်ပေါင်းများစွာကိုသူတို့ရဲ့နေရာရင်းကိုပြန်ပို့ဆောင်သွားမှာဖြစ်တယ်လို့ The Miami Herald ကတနင်္လာနေ့ကTwitter မှာရေးပါတယ်အဲ့လိုပြောတဲ့အတွက်လူမှုကြီးကြပ်ရေးတာဝန်ရှိသူတော်များများလည်းအားသိနေကြတာပါဆိုတော့တာဝန်ရှိသူတွေကတော့တရားဝင်နေထိုင်နေပြန်ပို့ဖို့အစီအစဉ်ကလာနေချီစဉ်းစားလာခဲ့တာဖြစ်ကြောင်းဒါပေမဲ့ရွှေပြောင်းခြေချသူတွေရဲ့မိသားစုတွေကိုဝင်ရောက်စီးနှင်းဖို့ကိစ္စကတော့ချက်ချင်းလုံဆောင်သွားဖို့မရှိဘူးဆိုပြီးလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကအခုသတင်းပတ်စောပိုင်းမှာပြောကြားထားတာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11695 532 kHz 9300ညာ551 kHz 5885တို့ချင်းစနေတနင်္ဂနွေမှာ590 kHz 1509လို့ပြောထုတ်ပြန်နေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းအစီအစဉ်ကနေညဘက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှိခိုင်ပြည်နယ်ကရွန်ကြားဒုက္ခသည်အရေးအပဝင်းအာဆီယံဒေသတွင်ကိစ္စရပ်အတော်များများကိုဆွေးနွေးမယ့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့34ချိန်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့ကျင်းပပါရယ်။နေ့ရက်တာကျင်းပမယ့်အာဆီယံညီလာခံအတွက်လုံခြုံရေးတွေလည်းအတူတင်ကြပ်ထားပါရယ်။မကြာခင်တုန်းကတရုတ်နိုင်ငံရဲ့လောက်ရတစ်ခုကြောင့်ဖိလစ်ပိုင်နိုင်ငံကဆက်လီဒဇင်းညို့ပြီးငါးဖန်သမား22ဦးအန္တရာယ်ရောက်ခဲ့တဲ့ဖြစ်ရကြောင်းတောင်တရုတ်ပင်လယ်ထက်ကနည်းမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတဖန်ပြန်ပြီးတော့အာယုံဆိုင်ဆိုင်ဖြစ်လာမယ်လို့လည်းခန့်မှန်းရပါရယ်။ဒါအပြင်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ကိုပြန်လည်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းညီလာခံမအဓိကအာရုံစိုက်ဆွေးနွေးဖို့ရှိပါတယ်။လူမျိုးစုလိုက်ရှင်းလင်းဖေရှားတဲ့လောက်ရတွေဆိုပြီးကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံဘက်ကတိုက်တွန်းလုပ်ကိုင်ဖို့လူခွင့်ရေးအဖွဲ့တွေကအာဆီယံကောင်ဆောင်တွေကိုတောင်းဆိုနေကြတာပါ။ရိုဟင်ဂျာဆိုတဲ့အုံလုံးကိုအတိမပြုလက်ခံမထားတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညင်ဆန်တုံ့ပြန်ထားပါတယ်မြန်မာနိုင်ငံကအာဆီယံကိုယ်စားလှယ်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်နေပါတယ
်ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြတဲ့သူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့ပုံမှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်ဒါမဲ့လည်းဟောင်ကောင်ရဲတပ်ဖွဲ့ကအခုဒီချိန်မှာတော့ဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့ပတ်တုန်းကလိုတော့အကြမ်းဖက်နေနေပြီးလူစုခွဲတာမလုပ်ခဲ့ပါဘူးဆန္ဒပြတဲ့သူတွေဟာရဲဌာနချုပ်ကိုတောက်ကြနေညမှာဝိုင်းရံဖိတ်ဆို့ခဲ့ပြီးတော့ရဲစခန်းကိုလည်းကျဲဥရီနဲ့ပြပောက်နိုင်ငံကြီးမှာဆေးရီချဲပြီးစနေနေ့မနက်ပိုင်းမှာတော့ညဉ့်ညက်စွာနဲ့လူစုခွဲခဲ့ကြပါတယ်။ရဲတပ်အနေနဲ့သူတို့ဌာနချုပ်ပြည်ပမှာလာရောက်စုဝေးခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုအစုံအစုံထိတီးခံခဲ့ကြအောင်ဒါပေမဲ့ဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့အမြင်တွေကိုဖော်ပြတဲ့နီလန်းတွေဟာတရားမဝင်သလိုကျိုးကျောင်းစီလျော်မှုမရှိဘူးလို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရဘာကြီးတန်းတွေအသုံးပြုပြီးအင်အားတုံနေနေကြတာကြောင့်ဝေဖန်ခံခဲ့ရတာပါဒီလိုအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူနဲ့ရဲတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတရားရခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝယုံသိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်းကိုလည်းနှုတ်ထွက်ပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
စစ်ပွဲတံတွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နိုင်ငံကြားညှိနှိုင်းရင်းနဲ့ပြန်လည်ပေါင်းစည်းရေးကိစ္စရတွေနဲ့ပတ်သက်ပြီးဘလို့ကြိုးပမ်းလှုပ်ဆောင်မလဲဆိုတာကိုပါကစ္စတန်နိုင်ငံမှဒီကနေ့ဆွေးနွေးမှာပါရှာရှာပါပါကျင်းပတဲ့ဒီပွဲကိုအာဖဂန်နစ္စတန်နိုင်ငံကသမ္မတရွေးကောက်ပွဲဝင်မဲ့သူအတော်များများအပါအဝင်နိုင်ငံရေးအတိုင်းအဝန်းကအစီအစဉ်အရာရှိတွေတက်ရောက်ကြဖို့ရှိပါတယ်အစီအွေကိုတော့ပါကစ္စတန်ရဲ့မြို့တော်အစ္စလာမဘတ်နဲ့ကီလိုမီတာ80အကွာလောက်ကကမ္ဘာလက်ခီးတော်တွေတဲခုကြတဲ့ပူပန်အပန်းပြေစခန်းမှာကျင်းပမှာပါအာဖရန်နိုင်ငံအတိုက်ခံကောင်းဆောင်အများစုပါဝင်တဲ့လူ30လောက်ကိုဖိတ်ကြားထားတယ်လို့အစီအွေစီစဉ်သူတွေကပြောပါတယ်
ဘရာဇီးလနိုင်ငံမှာချင်ပါနေတဲ့ကိုပါအမေရိကဖလားဘောလုံးဝင်မှာတော့ချီလီနဲ့နိုင်ရပြီးတော့ quarter final တက်သွားပြီဖြစ်ပါတယ်။ချီလီနဲ့အီကွေဒေါ်တို့ထောက်ချာနေကကစားကြတာမှာချီလီကငကိုးတကိုးနဲ့နိုင်ပြီးတော့ quarter final တက်သွားတာပါချီလီအတွက်ပထမအကိုးကိုတော့ Jose Fuenzal leader က10မိနစ်မှာတွင်းခဲ့ပြီးတော့ဒါကိုအီကွေဒေါ်ဘက်က Anna Valencia က26မိနစ်မှာပြန်ချေပါတယ်။ဒါပေမဲ့ဒုတိယပိုင်း51မိနစ်မှာတော့ချီလီအတွက်ဒုတိယဂိုးကို Alexis Sanchez ကသွင်းပေးခဲ့လို့နောက်ဆုံးမှာချီလီက2ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒီအုပ်စုမှာ Uruguay ကဂျပန်နဲ့2ဂိုးစီတီးကြလို့နှစ်ပွဲကစားပြီးချိန်မှာချီလီက6မှတ် Uruguay က4မှတ်ဂျပန်က1မှတ်နဲ့ Ecuador ကတော့တမန်မှမရထားပါဘူး။ဒါကြောင့်ချီလီသင်းဟာ Quarter Final အဆင့်ကိုတက်သွားပြီဖြစ်ပါတယ်။ဒီနေ့မှာတော့အုပ်စု A က Ancient Brazil နဲ့ Peru, Bolivia နဲ့ Venezuela တို့မြန်မာစံတော်ချိန်စနေညသကောင်းကျော်တနင်္ဂနွေနေ့မနက်တနာရီခွဲမှာကစားကြပါပါ။ဒီအုပ်စုမှာတော့ Brazil နဲ့ Peru က4မှတ်စီရထားပြီးတော့ Venezuela က1မှတ်ရထားပြီး Bolivia ကတော့တမန်မှမရထားပါဘူးခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတဲ့ဘက်ကိုတင်ဆက်ပေးကြပါမယ်။စီးရီးတင်းမာနေစေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်၉မြို့နယ်မှာတော့အင်တာနက်ဒေတာသုံးစွဲမှုတွေကိုယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့ဇော်ပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်ပေါ်တစ်စင်းတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးစစ်သွေးနဲ့မောင်တော်ခရိုင်နယ်မှာ MPD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရည်ရည်ရဆိုင်မှုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါပူတီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းချေတာတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနှစ်မြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီးအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ချက်ခင်လိုက်ရပြီဟိုကလေအဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနှစ်မြို့နယ်ပေါ့နော်ပူတီတောင်ပေါင်းတော့ရသေးတော်ဘုံကျော်မင်းပြကြောက်တော်မြောက်ဦးပေါ့ဒီဆက်တည်းဘဝင်ခန္ဓာကနေတခါလေးဟိုတော့လောက်တာခင်နေသူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲအဲ့လိုလောက်တာလို့တော့ကျွန်တော်ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်တို့ပြည်သူလူထုအများကြီးတုံးနေတာကဘာကြီးနဲ့အဆက်တွေဖြစ်လိုက်တယ်လို့ဖြစ်တယ်ဒီဆက်တည်းကွယ်ရကြီးဟာကျွန်တော်တို့ပြည်သူအခုလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အဆက်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်ဗျာ
အင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆီးဖို့ညွှန်ကြားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနက VOA ကဆက်သွယ်ခဲ့ပေမဲ့လည်းပုံလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူးအင်တာနက်ဆက်သွယ်မှုတွေယာယီဖျက်ဆီးဖို့ညွှန်ကြားခံခဲ့ရတဲ့ Telenor ကုမ္ပဏီကတော့ဇွန်လ23ရက်နေ့ည10နာရီကစဖျက်ဆီးခဲ့ကြောင်းနဲ့ဆက်သွယ်ရေးဥပဒေကိုကိုးကားဖော်ပြထားတဲ့ညွှန်ကြားချက်မှာပိတ်ခိုင်းထားတဲ့အကြောင်းရင်းကိုတိတိကျကျရှင်းပြမထားတဲ့အတွက်ရှင်းလင်းချက်ရဖို့တောင်းခံတာကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့အချိန်မှာစာနာမှုလုပ်ငန်းအတွက်လိုအပ်ချက်ဖြစ်တဲ့ဆက်သွယ်မှုတွေရှိနေဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။အင်တာနက်လိုင်းဖြတ်သားမှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးဖောက်မှုသတင်းတွေ၊အင်တာနက်လူမှုကွန်ရက်တွေကလည်းတစ်စက်ပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းနဲ့လှုပ်ရှားဖြစ်နေလည်းယူဆနေကြပါတယ်။ဒေသတွင်းမှာကူညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုစစော်ထုံးကတော့လက်နက်ကန်တိုက်ပွဲတွေနဲ့စံနာမှုအကူအညီတွေလိုအပ်နေတဲ့အချိန်လေးမှာအခုလိုဆက်သွယ်မှုတွေဖျက်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ
်ဒီမိုကရေစီသွားတဲ့ခက်မှာတော့ဒါလုံခြုံရေးဖိုက်တဲ့တိစတော့မဟုတ်ဘူးပေါ့နော်ဟောတာကကြတော့ဒီမိုကရေစီစင်းနေနေမကိုက်ဘူးကျွန်တော်တို့ကဒီဒီတိုင်းလည်းတော့တင်းချင်းနဲ့ရည်ပိုင်ခွင့်ပတ်တာကိုလည်းပြင်ဆင်လိုက်ရင်ချူပေါ်လို့ဒီလိုဆိုကျွန်တော်မြင်နေတယ်ဒီလိုနဲ့ဒါစဲရင်အပေါ်အဲဒီသူကကနိုင်လို့ဒီလိုဆိုကျွန်တော်မြင်နေတယ်
အခုလိုအင်တာနက်လိုင်းဖြတ်သောက်ထားမှုကြောင့်ဒေသတွင်းခက်ခဲရှိလာမဲ့အခြေအနေကိုရခိုင်ပြည်နယ်သုတ္တော်ကနေတစ်ဆင့်တင်ပြသွားမယ်လို့လည်းသုတ္တော်ဥက္ကဆာဦးစံကျော်လှကပြောပါတယ်
။ဒီလိုမျိုးနိုင်ငံရေးလူမှုရေးရှိတာပေါ့လေ။ကိုယ်စီစစ်စစ်မှုကစသွားဖို့လာဖို့ကစပြောင်းလဲပြောင်းဆက်တယ်ကွာ။အဲ့လိုဆက်ကြည့်ကြပါဘူး။အင်တာနက်လိုင်းကိုတကယ်ကအဲ့ဒါလို့ကျွန်တော်တို့ဆက်တော်ခါတော့ကျွန်တော်တို့တောင်းဆိုရမှာပေါ့။ဘာမလုပ်ဖို့တော့ကျွန်တော်တို့ကတရားဝင်ပြောရမှာပဲ
။စချိန်ထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာ။ဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တပ်မတော်ရေသတင်ပေါ်တစ်စင်းပြစ်ခတ်ဆိုက်ဆိုက်ခံရတယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းက PVA ကိုပြောပါရယ်
စစ်တွေကကျွန်တော်စိုက်ရိုးကြ
ဆောင်အဝမှာတောက်ခခါတယ်ကျွန်တော်တတ်မတော်ကြီးအဲဒီမော်ဒယ်ကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော်ကြီးကိုဒီရန်တော
ကျွန်တော်တို့အမောင်ရှက်ခင်လိုက်ရပြီတမတော်ကနေလက်နဲ့ကြီးတွေနဲ့ပြေကတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသကိုကြီးဆောက်ဆောင်ရေးဖွဲ့ကောင်းဆောင်စစ်တွေမြို့ကန်ဦးအောင်သေးကပြောပါတယ်ဒီနေ့မနေ့ပတ်ပေါ်တော့ကလကန်ကြီးအဝါလေဒီအဲ့နာကရေတဲ့တခန်းရှိတယ်ဟာရေတင်းဖို့တွေပါလို့ရှိတယ်လေရေတဲ့တင်းဖို့ကိုပြေကတ်ခံရတယ်ဒီတခန်းကလည်းပြန်ပစ်လို့ဒီမှာရော်သေးမှာတော့လက်နဲ့က
ဒီကိစ္စကိုပြမိတာပဲကြာဒီခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေအတွင်းအရသာတည်ဆုံမှုတွေဖမ်းဆီးမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြောင်းဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်ရသုတ်ပြန်ဆောင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ကာကွယ်ပြောဆိုသွားပါတယ်ခင်ဗျာ
နိုင်ငံတွင်ပြည်ပကဲရာဖြစ်ပါတယ်ရှင်အခုအပတ်စဉ်ခန္ဓာရီတွေကဒရင်နောက်မဆူအစည်းအဝေးမှာဆိုရင်တော့မြန်မာနိုင်ငံမှာလျှက်စစ်စွန်းရဲ့အပြေးအဝါမဖြတ်ဝေနိုင်တာကြောင့်မီးပြတ်တဲ့ပြဿနာဖြေရှင်းနိုင်မှုကအခုချိန်ထိခက်ခဲနေစေဖြစ်ပါတယ်ပြည်သူတဦးချင်းစီရဲ့နေစဉ်လူနေမှုဘဝကနေစလို့နိုင်ငံဖွံ့ဖြိုးမှုအထိပါအကျိုးသက်ရောက်မှုရှိတဲ့အတွက်ဗပောင်းဆိုပြုပြင်ပြောင်းလ
အနာရလာတဲ့အစိုးရမှန်သမျှတိလျက်စမီပြဿနာကိုဖြေရှင်းဖို့ကြိုးစားကြပေမဲ့ခုချိန်ထိဖြေရှင်းဖို့ခက်ခဲနေသေးတာပါ။လက်ရှိအနာရအစိုးရကတော့လာမယ့်2030မှာတနိုင်ငံလုံးလျက်စမီရဖို့လှုံ့ဆော်ပေးမယ်လို့ပြောဆိုထားပါတယ်။ဒါဟာတကယ်ရောဖြစ်နိုင်ပါရဲ့လား။အစိုးရအနေနဲ့ဒီစီမံချက်နဲ့ပတ်သက်လို့တိတိကျကျရှင်းပေးနိုင်တဲ့အဖြေမျိုးအခုချိန်ထိတော့မပေးနိုင်သေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်မှာလွတ်တဲ့သုံးနှစ်တာကာလအတွင်းဝန်ကြီးဌာနတွေဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာလျှက်စစ်နယ်စွမ်းအင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတက်မောင်ဦးကတော့တနိုင်ငံလုံးလျှက်စစ်ပြီးရဖို့ပြင်ဆင်နေတယ်လို့ခုလိုပြောဆိုသွားခဲ့တာပ
ါအခုလာမယ့်ဒီ20ခုနှစ်ကိုလွေရသည့်အမိအမြန်လုတာဆိုတာဂျန်တဲ့နီးမရှိတော့ပါဘူးဂျီအားလျှက်စစ်ဆိုတာလည်းခင်ဗျားတို့သိတဲ့အတိုင်း9နှစ်ရှိနေလို့ရပါတယ်ဂက်စာပိုင်တို့ကြောင်ပြီးတို့လုံးမယ်ဆိုရင်လည်း3နှစ်ဆိုတာအနည်းဆုံးလို့ရပါတယ်အဲ့တော့ gas engine တွေကို power brush နဲ့အမြန်ဒီပင်လယ်စိတ်ကမ်းမြို့လေးတွေမှာအနည်းဆုံးမြို့နေရာတွေမှာရက်ပြီးတော့အဲ့ဒီအနေမှာတခါတည်းသူကသူ့ဘောမှာအကုန်ပါပြီးသားပါဒီ transformer တွေရောဘာတွေရောပါပြီးသားကျွန်တော်တို့ line ခွဲရုံကိုချိတ်ဆက်တဲ့နီးနဲ့အမြန်ဆုံးပေးနဲ့အော်ကျွန်တော်တင်တာခေါ်ဖို့အခုအဲ့ဒါကိုစတင်ဆောင်ရွက်နေပါတယ်
ဝန်ကြီးဌာနဘက်ကတော့ရေမလုံလောက်မှုပြဿနာလျှက်စစ်မီဖြန့်ဖြူးတဲ့ပိုင်းမှာတုံးဆွဲနေတဲ့ဆက်တွေကိုအကြီးစားပြင်ဆင်မှုတွေလုပ်နေရတာလက်နက်ကြီးကြီးကြားရောက်မှုကြောင့်ဓာတ်အားလိုင်းတွေပျက်စီးတာတုံးပြီးရှို့မှုကြောင့်ဓာတ်အားလိုင်းတွေပြတ်တောက်တာတွေကြောင့်လျှက်စစ်မီပြပြဝဝမပေးနိုင်တာလို့ဆိုပါတယ်ခုလိုမဟုတ်ကြရတဲ့ချိန်ရောက်နေပြီမဲ့လေအပိုင်းလိုက်လျှက်စစ်ဓာတ်အားဖြတ်တောက်မှုကတော့ရှိနေသေးပါအေပီလအတွင်းအပူချိန်ဆန်ချိန်တင်အောင်မြင့်နေတဲ့ချိန်တွေမှာမီးလေပြတဲ့တံကူရန်ကုန်မန်းလေးကလူတွေအကြီးကျယ်ခံစားရပြီးသူတို့ရဲ့ညီတော်တန်ဝေဖန်တန်တွေကလူမှုကွန်ရက်ပေါ်မှာလွှမ်းမိုးခဲ့တာပါဒီပြဿနာအခက်အခဲကမဆန်းလာပေမဲ့ပြည်သူတဦးချင်းစီရဲ့လူမှုနေ့စဉ်ဘဝကနေအစပြုလို့နိုင်ငံဖွံ့ဖြိုးမှုထိကိုပါတက်ရောက်တာမို့ဖွံ့ဖြိုးမှုစ조사နေတဲ့မြန်မာနိုင်ငံအတွက်တဟာအကြီးမားဆုံးစိန်ခေါ်မှုတစ်ခုပါအသေးစားဆက်မှုလက်မှုလုပ်ငန်းလုပ်ကိုင်နေတဲ့ကိုကျော်စောအောင်ကတော့ဒီလျက်စစ်မီပြဿနာကကြုံနေရဆဲပြဿနာတစ်ခုမှမဆန်းတော့ပေမဲ့နေစဉ်ဘဝတွေမှာအခက်အခဲတွေကြောင့်ဖွံ့ဖြိုးတိုးတက်မှုကိုပိုပြီးခက်ခဲစေတယ်လို့ဆိုပါတယ
်။မိုးရင်းလည်းဖြစ်လာပြီဆိုတော့ဘာဖြစ်လို့ဆက်ဖြတ်နေလဲပေါ့။ရှင်းမပြေသေးလို့လားပေါ့။အဲ့ဒါဘာဟိုတစ်ခုထုတ်ပြန်တာတွေပါလေမရှိသေးတော့လေ။အနေတော့ဟိုဘလို့လဲအခက်ခဲလေးတော့ဖြစ်တာပေါ့ကြောင်းတက်ရတဲ့အချိန်လည်းဖြစ်နေတော့အဲ့လိုဟိုတစ်ခါလေကြာရင်တော့ကြောင်းချိန်ဟိုဖမင်းညပါညာလုံးနေတဲ့အချိန်လေးကိုဖြတ်ချလိုက်တာလို့
ဟိုအလောက်ကကောင်းနေနေပြတ်သွားတာကမိုးရင်းလည်းဖြစ်နေပြီပေါ့အဲ့လိုမျိုးလေးဘာဖြစ်လို့များထပ်ပြတ်နေလဲပေါ့ဘာကြောင့်မိပြတ်ရတာလဲဆိုတဲ့အကြောင်းခံတွေထဲမှာ ဒါတွေကိုပြင်ဆင်မှုတွေလုပ်နေတာကြောင့်မိအပိုင်းလိုက်ပြတ်တောက်မှုတွေဖြစ်နေရတယ်လို့အစိုးရဘက်ကတော့ပြောဆိုထားပါတယ်အငင်းသားចောင်းဆရာမတူဦးဖြစ်တဲ့ဒေါ်ကြီးကတော့လျှက်စမီပြတ်တောက်တာတွေနောက်မဖြစ်ဖို့ဆိုရင်ပြမလိုင်းကလာတဲ့လျှက်စစ်တအားတွေကိုလူတွေအိမ်ထဲအတုံးပြူနိုင်တဲ့ပိုအားဖြစ်အောင်ပြောင်းလဲရပစ္စည်းတွေကိုစံချိန်မီတဲ့ပစ္စည်းတွေနဲ့သာအစားထိုးပြီးပို့အစိုးရကိုတောင်းဆိ
ရားလူတွေလည်းဝန်ထမ်းနေတယ်လို့ရတာအလုပ်သက်သာနဲ့သမီးရဲ့နော်နောက်အဲ့လိုကြာရှည်သုံးရတော့ပတ်စံလည်းခဏခဏမကုန်တဲ့အခါမှာပထမအကုန်ခံလိုက်ရမယ်ဒါပေမဲ့တက်တန်းကြာကြာသုံးရတဲ့အခါမှာနောက်ပိုင်းမှာတော့အကျိုးများရှိလာမယ်လို့အန်ဂျီကမြင်တယ်ပေါ့နော်
နိုင်ငံသားလာမယ့်နှစ်စီလာများရင်းနှီးမြှုပ်နှံမယ့်လုပ်ငန်းကိစ္စတွေမှာအစိုးရစီကအာမခံချက်တစုံတရာရဖို့ကုမ္ပဏီတွေမျှော်လင့်နေကြသူဒီထဲမှာလျှက်စစ်မီရဖို့အာမခံချက်ကိုလုပ်ငန်းတော်တော်များများကတောင်းဆိုခဲ့ကြပေမဲ့အစိုးရဘက်ကဒါကိုမပေးနိုင်သေးတာကြောင့်ထင်သလောက်ရင်းနှီးမြှုပ်နှံမှုတွေမဝင်တာလို့နိုင်ငံတကာစစ်တမ်းတွေကဖော်ပြထားကြပါတယ်။နိုင်ငံရေးစီးပွားရေးလေးတာတုံ့တက်သူဦးမြင့်ခင်ကတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ရင်းနှီးမြှုပ်နှံဖို့တိုးဖို့ဆိုရင်အရေးကြီးဆုံးဖြည့်ရှင်းဖို့လိုအပ်နေတဲ့အချက်တွေကတစ်ခုကတော့ဒီလျှက်စစ်မီပြဿနာမှုဒါကိုဘလို့စီမံချက်နဲ့လှုပ်ဆောင်မလဲဆိုတဲ့တိကျတဲ့အဖြေကိုအရင်ဆုံးရှာဖွေဖို့အကြံပေးသွားပါတယ
်။မူဝါဒအာဏေတာပေါ့နော်။မူဝါဒအာဏေတွေဒီပေါ်မှာလျှက်စစ်တာလုံလောက်ဖို့အနေပတ်သက်လို့နော်။အရင်တုန်းကအနှစ်30စီမံချက်ဆွဲခဲ့ဘူးလေ။အရင်လုံခဲ့တဲ့နာဖအစိုးရလက်ထက်ကဒီဘက်နောက်ပိုင်းမှာလည်းပဲကမ္ဘာပံရောဟလာဂျိုက်ကာရောADB ရောကစစ်စစ်တာပြီးဆိုရင်စီမံချက်တွေဆွဲတယ်ဒါပေမဲ့အဲ့ဒီဟာတွေကဟိုတစ်ခုတည်းဖြစ်နေတယ်အဲ့ဒီမှာလည်းအချက်လက်တွေကဘလုံးလောက်တာတွေမပြည့်စုံတာတွေရှိနေတယ်ရှိနေတော့ဒီပေါ်မှာတိကျခိုင်မာတဲ့မူဝါဒနဲ့မူဝါဒအောက်ကစီမံကိန်းဟလာမဟာဗျူဟာမတိကျဘူးဖြစ်နေတယ်နော်မတိကျဘူးဖြစ်နေတော့ဒီနေ့အချိန်ကြီးဒီလိုဖြစ်လာတာပေါ့
ဒီလိုအခြေအနေမှာတစ်ဖက်မှာလည်းလျှက်စင်ပြီးမလုံလောက်တဲ့ပြဿနာကိုအကြောင်းပြုပြီးမြစ်ဆုံစီမံကိန်းကိုလက်ခံလာအောင်လုပ်နေသလားဆိုတဲ့ထင်မြင်ချက်တွေလည်းရှိနေပါတယ်။အစိုးရညီမန်းထားတဲ့2030ပြည်နှစ်တနိုင်ငံလုံးမီလီယံဟာမပြည့်မီနိုင်တဲ့ညီမန်းချက်တစ်ခုလို့တော့မဆိုနိုင်ပဲတကယ်လို့သာအစိုးရနဲ့မဆိုင်တဲ့တရားလွတ်လပ်တဲ့စွမ်းအင်ထုတ်လုပ်ရေးလုပ်ငန်းပေါ်ပေါက်လာအောင်လုပ်ကင်ပေးနိုင်မယ်ဆိုရင်တခါစွမ်းအင်အရင်းမြစ်တစ်ခုတည်းကသာမကတခြားနီးစံစနစ်တွေပေါ်မှာပါမိခုမှုမြင့်တင်နိုင်ရင်တော့2030မှာတနိုင်ငံလုံးမီလီယံဖြစ်နိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြတယ်ဆိုတာကိုဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင
်။မမေခါတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းမှတ်ရဲ့မြမတခွေအစီအစဉ်မှာတော့အွန်လိုင်းပေါ်မှာပစ္စည်းတွေဝယ်တဲ့အခါမှာအလိန်ခံရတာနောက်အရေးသေးမကောင်းတဲ့ပစ္စည်းတွေကိုပို့ပေးလိုက်တာပစ္စည်းအတူတွေပို့ပေးလိုက်တာတွေရှိနေပါတယ် Facebook မှာရောင်းတဲ့သူတွေကအကောက်အစ်စ်လားအတူလားဘယ်သူမှန်းလဲဘယ်ကမှန်းလဲမသိတာကြောင့်ပြဿနာတစ်ခုခုဖြစ်ပြီးဆိုရင်ဝယ်သူတွေမှာနှစ်နာဆုံးရှုံးရတာတွေရှိနေတာပါဒါကြောင့်မလို့အစိုးရနဲ့တာဝန်ရှိတဲ့သူတွေအနေနဲ့အွန်လိုင်းမှာရုံရုံကြီးကြီးအယောင်းဝယ်တွေလုပ်နိုင်အောင်လှုပ်ဆောင်ပေးနေကြပါတယ်အပြည့်အစုံကိုမြစ်မခသတင်းအေဂျင်စီကကိုပိုင်ထက်တင်ပြပေးထားပါတယ်
အင်တာနက်သုံးဆဲသူဦးရေအလင်းမြန်မြင့်တက်လာတာနဲ့အတူရောင်းသူဝယ်သူလွယ်ကူတွေ့ဆုံနိုင်တဲ့အွန်လိုင်းရှော့ပင်ဈေးကွက်ကြီးတခုကြေကြေပြန့်ပြန့်ဖြစ်ပေါ်လာပါလေ။ပြည်တွင်းအွန်လိုင်းရှော့ပင်ဈေးကွက်ထဲကိုအိမ်မနေရင် Facebook ပေါ်မှာတစ်တိုင်းတစ်ပိုင်းရောင်းချသူတွေကစလို့ website တွေတည်ထောင်ပြီးရောင်းနေတဲ့ကုမ္ပဏီကြီးတွေပါဇက်တိုက်ဝင်ရောက်လာတဲ့အထိအရှင်အောင်ကောင်းလာတာပါ။အင်တာနက်သုံးလို့ရတဲ့ smartphone တစ်လုံးရှိုံနဲ့ကိုလိုချင်တဲ့အရာကိုအွန်လိုင်းကနေအလွယ်ကူမှယူနိုင်ပြီးအိမ်ရောက်ပို့ပေးတာမို့online shop လုတ်ကင်သူတွေနဲ့ဝယ်သူတွေနှစ်ဦးနှစ်ဖက်အကျိုးရှိခဲ့တာပါ။ဒါပေမဲ့လည်းဘေးထွက်ဆိုးကျိုးတွေအဖြစ်ပို့ပေးလိုက်တဲ့ပစ္စည်းနဲ့ online မှာပြထားတဲ့ပစ္စည်းချင်းမတူတာတွေ၊ပစ္စည်းကိုပြန်မလဲပေးတော့တာတွေ၊စင်တူရောမှပစ္စည်းနဲ့ပစ္စည်းအတုတွေပို့ပေးလိုက်တာတွေ၊တချို့ဆိုငွေချေပြီးမှပစ္စည်းလုံးဝမပို့ပေးတော့တဲ့ကိစ္စတွေရှိနေပါလေ။online ကနေဝယ်တာမို့ပစ္စည်းကိုမျက်မြင်စစ်ဆေးလို့မရတဲ့အပြင် Facebook ကနေ online shop တွေမှာဝယ်မယ်ဆိုရင်ကျောင်းတဲ့သူရဲ့နေရဲလိပ်စာနဲ့အချက်လက်တွေတာဝန်ယူမှုတာဝန်ခံမှုတွေကိုမသိရတာကြောင့်ဝယ်သူတွေမှာနစ်နာဆုံးရှုံးမှုတွေရှိနေပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်လို့စားသုံးလူသိပညာပေးနဲ့ကာကွယ်ရေးလှုပ်ဆောင်ပေးနေတဲ့မြန်မာစားသုံးလူများတမကအတွင်ရေမှုဦးမောင်မောင်ကအခုလိုပြောပါတယ်
။ online နဲ့ပတ်သက်ပြီးတော့သူကဟိုအခြေအမြစ်မရှိတဲ့ဒီပထမလေဒီပင်ရင်းတစ်ခုပေါ့အခြေအနေကဒီလို type လွယ်လွယ်ကူကူနဲ့เนาะဒီ traceability ကလွယ်လွယ်ကူကူနဲ့ထိတွေ့လို့မရတဲ့ဒီလုပ်ငန်းမျိုးကိုသွားပြီးတော့ယုံမိတယ်ဆိုကြတဲ့အတော့သွားယုံတဲ့ consumer ဘက်ကအားနေသွားပြီเนาะသွားငွေတွေလွှဲလိုက်တယ်ပြီးလို့ရှိရင်ကိုဟို block သွားတယ်ပြန်ဆက်သွယ်လို့မရတော့ဘူးเนาะနောက်ပြီးတော့ကိုကမှားတာတမျိုးရောက်လာတာတမျိုးစသည်ဖြင့်ပေါ့အများကြီးတော့ဒီပြဿနာတွေရှိနေတယ်ကျွန်တော်တို့ခံရတဲ့လူကလည်းလူကြီးရေမနေဘူးเนาะခံရရင်လည်းဟိုဝေကြီးဆိုလည်းမနေဘူးပေါ့နော်နောက်ပြီးတော့ကျွန်တော်တို့သိနေတာတွေရှိသလိုမသိဘဲနဲ့ဟိုတချို့လည်းခံထားပြီးတော့အသိမပေးဘူးတချို့လည်းရှက်တယ်မတိုင်ပြည့်တဲ့အခါကျတော့ဟိုတစ်ဖက်ကဒါအောင်မတရားလုပ်နေတဲ့လူကသူ့အတွက်အကျိုးရှိနေတယ
်ဒီနှစ်ထဲမှာစားသုံးသူကာကွယ်ရေးဥပဒေကိုအစ်စ်ပြဋ္ဌာန်းပေးခဲ့ပေမဲ့လည်း online shop တွေနဲ့ပတ်သက်လို့တည်တဲ့ဥပဒေမရှိသေးတဲ့အပြင်တချို့အဖွဲ့အစည်းတွေကပူးပေါင်းပါဝင်မှုအားနည်းတာကြောင့်လိမ့်လေလေပြားသူတွေကိုဖော်ထုတ်အရေးယူဖို့အခက်အခဲတွေရှိနေတယ်လို့ဦးမောင်မောင်ကစက်ပြောပါတယ
်ဟောကိုယ့်ကိုကာကွယ်ပေးထားတဲ့စနစ်ဒီဥပဒေတွေမရှိသေးခင်မှာကိုကဒါကိုရုံကြီးကြီးနဲ့သွားတုံးဆွဲလိုက်တယ်ဆိုတာနဲ့ကိုဘက်ကဥပဒေကအကောင်းဆုံးကာကွယ်မထားဘူးဥပဒေတိတိကျကျမရှိတဲ့အခါကျတော့ဟိုရင်တည်တဲ့ဥပဒေတွေပေါ်မှာလှုပ်တဲ့အခါမှာအရင်ဆုံးကလူပဲဟိုသူ့တာဝန်လားကိုတာဝန်လားအဲဟိုခွဲခွဲခြားခြားဟိုမရှိတာလည်းရှိတယ်လို့နော်ဒါတော့ကိုနဲ့ပဲဆိုင်တယ်မင်းနဲ့မဆိုင်ဘူးဆိုတဲ့အာမျိုးလည်းရှိတတ်တယ်တိုင်မယ်ဆိုရင်ကျွန်တော်တို့က online နဲ့တိုင်တဲ့ကိစ္စတွေဆိုရင် complaint မှာနည်းနည်းခက်တယ်ဘာဖြစ်လို့လဲဆိုတော့ online မှာကဟို screenshot လောက်ပဲအားကိုးရင်အားကိုးအောင်เนาะနောက်တစ်ခုကကျွန်တော်တို့မှာဟိုငွေချေထားတဲ့ဖြတ်ပိုင်းပါညာဆိုတာတိတိကျကျမရှိဘူ
းရန်ကုန်တိုင်းဒေသကြီးစားသုံးလူရေးရဦးစီးဌာနရဲ့စားသုံးလူသတင်းပြန်ကြားရေးနဲ့တိုင်ကြားမှုလက်ခံဆောင်ရွက်ရေးစင်တာတွေစီကို online shop တွေနဲ့ပတ်သက်တဲ့တိုင်ကြားမှုမှာယခုနှစ်တွင်အမှု20ကျော်တရှိနေပါတယ်စားသုံးလူရေးရဦးစီးဌာနအနေနဲ့လည်း online shop တွေကိုကန့်ကွက်ထိန်းသိမ်းနိုင်ဖို့တရားဝင်မပုံတင်ခိုင်းမှုလှုပ်ဆောင်နေပြီးရှေ့လျှောက်လည်းလုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးစားသုံးသူရေးရဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးမင်းသိန်းကခုလိုပြောပါတယ်
။ဟုတ်က online shopping ကပုံကတစ်ခုရှိရင် online shopping ဆို Facebook မှာရောက်နေပြီး page တောင်းနေဒါတွေကဘာတွေသုံးနေတာလည်းမသိဘူးဒေတာနာမှာမဟုတ်ဘူးတင်ဒါလည်းမတင်တာလည်းဒေတာနာမှာလည်းတင်ခွင့်ပြုတယ်လို့လည်းမကြားဘူးသေးဘူးလေ။ဒါကြောင့်မလို့ဒီဌာနတစ်ခုခုကများ online shopping နဲ့ပတ်သက်လို့ဒေတာနာမှာမပုံတင်ရမယ် online shopping လုပ်ရင်အဲ့ဒါကိုသူကကင်တွယ်လိုက်ရင်တစ်ခုခုများဖြစ်ခဲ့ရင်ဒီ online shopping ကို source ကိုလိုက်လို့ရ trace ကိုလိုက်လို့ရတော့အဲ့တဘောပါပ
ါ။ပြည်သူတွေအနေနဲ့ဥပဒေအကာအကွယ်မရသေးခင်မှာ online မှာဈေးဝယ်မယ်ဆိုရင်ဘယ်လိုစစ်ဆေးသင့်တယ်ဆိုတာကိုလမ်းမတော်မျိုးနဲ့က Trade2 online shop ပိုင်ရှင်ကိုဝယ်လင်းမောင်ကကြံပြူပါတယ်
။ဘယ်လိုမျိုးစစ်ဆေးမလဲဆိုတော့ online shop တစ်ခုလုပ်နေကြမှန်ကန်ဟုတ်မဟုတ်ပေါ့နော်စစ်ဆေးမှုကအရင်ဆုံးသူ့ရဲ့လုပ်တဲ့သက်တမ်းကိုကြည့်လိုက်ပေါ့။သူ့သက်တမ်းဘယ်လောက်ရှိလဲ။အနည်းဆုံးသူ့သက်တမ်းတစ်ထက်လောက်ဆိုကျွန်တော်လက်ခံလို့ရတယ်။နောက်လည်းလက်ခံလို့ရတယ်။ဘာလို့အချို့ကငွေကြိုဆွဲမဲ့လူတွေရှိတာပေါ့။ငွေကြိုဆွဲတဲ့အခါမျိုးကျတော့အာဒီလန်ငန်လန်ကမတိတိမဆလုပ်တဲ့အခါလာလာပိုင်းမရှိသေးလားအဲ့လိုမျိုးဆိုကျွန်တော်ငွေလဲဖို့ကြာနည်းနည်းလေးစဉ်းစားပေါ့ဘယ်လောက်ဒီကလိုချင်မှုရှိနိုင်လဲဆိုတော့အဲဒီလုပ်ငန်းတစ်ခုကဘယ်လောက်ရှိရှိရက်တည်နိုင်လဲရေချင်ရက်တည်နိုင်တဲ့လုပ်ငန်းတစ်ခုကတည်ကြရတာဟာဒီဂျုံကြီးရိုက်လုပ်ငန်းပေါ့အဲ့တော့သူ online shop တစ်ခုကပထမဆုံးချက်ကသူတတန်းဘယ်လောက်ရှိသေးလဲဒုတိယချက်ကတော့အရန်လွယ်တယ်နီးတော့ search box ဆိုတာဒီ Facebook မှာ search box ရှိတယ်ကိုဝယ်မဲ့ online PC shop ကနာမည်ကိုအဲ့ search box မှာရိုက်ခဲ့ကြည့်လိုက်။အောက်မှာပို့စေကြလာမယ်။ဒီမှာအချို့ကြမကောင်းတာကြလာရင်ပေးကြတဲ့အိတ်ဆိုင်လှည့်ကိုမကြည့်နဲ့မဝယ်တော့နဲ့။အဲ့လိုပဲကျွန်တော်ပစ္စည်းတစ်ခုလည်းကိုဝယ်မယ်ဆိုလိုပါတော့ဝယ်မယ်ဆိုလို့ကျအိတ် PC ကိုကျွန်တော်ရိုက်ခဲ့လို့ search box မှာရိုက်ခဲ့လိုက်လို့ရတယ်။ရိုက်ခဲ့လိုက်ပို့စေကြလာတယ်။နည်းနည်းတော့အချိန်ပေးဖတ်ကြည့်လိုက်။ဒီ PC နဲ့ပတ်သက်တာကောင်းလားမကောင်းလားသိလာမယ်။ဒါက customer ဘက်ကလောက်ရမယ်ခါလေး
။ online shopping တွေကနေအဝိအထည်အလကုန်လက်ဝတ်ရည်ရနာ pre-bo ကကားလေရင်လက်မှတ်စာအုပ်အစားတောက်ဖုန်းကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းစတာတွေကိုအဓိကဝယ်ယူနေကြတာပါကျွန်တော်ပိုင်ချက်ပါမြန်မာသတင်းအေဂျင်စီကနေပြီးတော့ရေပို့လိုက်တာ
ပါမြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒိုင်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နေကြပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသရရှင်များရှင်2019ခုနှစ်ဇွန်လ22ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 kHz 1169ကလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5889နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီချီထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေနေ့ညဓာတ်ရိုက်လေးလိုက်ရှင်းလင်းခြင်းအစီအစဉ်ကကျူးဇော်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမကြသေးခင်ကအောင်ဆန်းတော်ရတပ်ဦးကြောင့်မှာအမျိုးဘာသာတာဝန်ဆောင်ဆောင်ရေးခေါင်းဆောင်မှာကျင်းပတဲ့ညီလာခံကနေပြီးတော့ဒီအစိုးရစံချီကြီးညာချက်ထွက်လာတာနောက်ဒီထူးထူးခြားခြားပေါ့လေရန်ကုန်တိုင်းစစ်ဌာနချုပ်ကလည်းပဲအဲ့ဒီမှာသွားပြီးတော့ငွေ300လှူရမှာတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးမှာပါပင်နိုင်ဆွေးနွေးမဲ့သူတွေကတော့စာရေးဆရာမင်းတုံညာဗုဒ္ဓတက္ကသိုလ်လိုလူတီများတဲ့ဆရာတော်ဦးအေတရိယနောက်ဒီမြန်မာနိုင်ငံရှိနေများကွန်ရက်ကဦးသိန်းသန်းဦးနောက်ဒီစင်နာကြီးလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကူသက်စီဝင်းတို့ဖြစ်ပါတယ်မြန်မာအမေရိကဩစတြေးလျဖင်လန်နိုင်ငံတွေကနေပြီးတော့ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့အခုဒီတဲရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပထမဦးဆုံးတပည့်တော်မေးချင်တာကတော့ဆရာတော်ဦးအေးသရိယကိုပါ။ဆိုတော့ဒီမကြခင်ကပေါ့လေမဘာတာအမိပြောင်းဖွဲ့ရဲ့ဗုဒ္ဓဓမ္မပရာဟိတာဖောင်ဒေးရှင်းဘုံနှစ်ပတ်လည်ညီလာခံကနေပြီးတော့အဓိကကတော့ဒီလက်ရှိအစိုးရကိုဖယ်ရှားဖို့ဆိုတာမျိုးဒီညီလာခံတွေညာနေဆရာတော်ကလည်းမေးချခဲ့ပါတယ်။ဆိုတော့ကြီးညာချက်မှလည်းပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုထားတာရှိပါတယ်ဆိုတော့ဒီနီလာကန်ကျင်းပတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ဆရာတော်ဘယ်လိုများအသုံးသတ်မိပါလဲခင်ဗျာ
ဟုတ်ကဲ့ဒီမာတာတာနေကြီးတော့လည်းပြောင်းစားတဲ့မာတာပါပေါ့နော်အဲ့ဒီအပြင်ကတကယ်တမ်းကျတော့ဒါနိုင်ငံတော်တန်ခါမှာနိုင်ရက်ကနေပြီးတော့ဒီရမဝင်အဖြစ်အကျောညာသာပြီးသားဖြစ်တယ်အတင်းကိုစက်သိမ့်ဖို့ဆိုပြီးတော့ကျောညာသာပြီးသားဖြစ်တယ်ဒါကြောင့်မလို့သူကစက်သိမ့်ပြီးသားဖြစ်တဲ့အတွက်ကြောင့်ဒီလိုနာဂဏောင်မပင်ကျင်းပခွင့်မရှိပါဘူးဒီနာဂဏကျင်းပခွင့်မရှိတဲ့အဖွဲ့ကနေပြီးတော့ဘုရားမဝင်ကျောညာထားတဲ့အဖွဲ့ကနေပြီးတော့အခုလိုမျိုးကျောညာချက်တွေဆုံးလာတယ်ဥပဒေတွေလောက်လာတယ်ဆိုတာဒါလုံးဝမကောင်းပါဘူးဥပဒေတန်ခါတော်တွေဆိုတာဥပဒေရဲ့အောက်မှာနေနေသကားမြင်ရမယ်တကယ်တန်ခါတော်တွေအလုံးကနေပြီးတော့ဆွေးပြီးတူတောင်းထားတဲ့နိုင်ငံတော်တန်ခါမှန်နာကရဲ့စုံရွက်ချက်တွေကိုလိုက်နာပြီးတော့ဒါဥပဒေကိုလေးစားပြီးတော့ဝင်ပြီးကိုလေးစားပြီးတော့တံပြားအစ်င်မြင်ကြရမယ်တန်ခါတော်တွေဖြစ်ပါတယ
်ကျမပါကျမနောက်ထပ်ဒီပြီးတော့ဦးရှိနေဦးသိန်းတန်းဦးကိုမြင်ကြပါတယ်အာဦးသိန်းတန်းဦးကလောလောဆယ်ကျွန်တော်တို့တယ်လီဖုန်းခေါ်ဆိုလို့မရသေးတဲ့အတွက်ကိုတက်ဆွေဝင်းကိုမေးချင်ပါတယ်ဆိုတော့ကိုတက်ဆွေဝင်းရဲ့ဒီကျွန်တော်တို့ဒီလူမှုအတိုင်းဝိုင်းထဲမှာပေါ့လေဟိုအနိုင်ကျင့်ပူဆောင်မှုတွေရှိလာတဲ့အခါမှာဟိုတလောဆိုလို့ရှိရင်ဗလီတွေမှာငှင်းစီတန်းပေးတဲ့လှုပ်ရှားမှုမျိုးတွေလုပ်ခဲ့ရတယ်ကျွန်တော်တို့သိရပါတယ်ဆိုတော့မွတ်စလင်တွေရဲ့ဒီဥပုကာလဆုံးသက်စုတောင်းပွဲတွေကျင်းပတာမှာဒါကိုဆက်မလို့ရဘူးဆိုပြီးတော့ပေါ့လေလူစုလူဝေးနဲ့ဟိုအနိုင်ကျင့်တာတဲ့အကြောင်းပေါ်တော့ဒီမွတ်စလင်အပိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ကိုသက်ဆွေဝင်းတို့အားအေးလိုမျိုးလှှရှားမှုတွေလုပ်ခဲ့ဆိုတော့အဓိကဒီလိုဘာသာရေးရလှုံ့ဆော်တာတွေဟာမဘာသာရဲ့လက်ချက်ဆိုပြီးတော့လဲဒါဝေဖန်တာနေခိုးတော့ရှိခဲ့တယ်ဆိုတော့အခုဒီမဘာသာဒီအမိပြောင်းအဖွဲ့အညီလာခံမှာလည်းပဲအားလုံးဟိုတိကျတဲ့အတိုင်းပေါ်လေဒီဝရံပြေဦးဝီရသူရဲ့ဆောင်ရွက်ချက်တွေအမှန်ကန်ပါတယ်ဆိုပြီးတော့ဒီညီလာခံမှာလည်း ပြောထားတာမျိုးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေဟာနော်ဒီလူမှုအတိုင်းဝိုင်းပြင်တည်ငြိမ်မှုအပေါ်ဟိုဘယ်လိုတက်ရောက်နိုင်ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဒီမုစလင်တွေဒီဘာသာအကြောင်းမျိုးသိတဲ့ကိစ္စအခုမှမဟုတ်ဘူးအများအားပေါ့နော်ဒီမုစလင်ဥပဒေရောက်တဲ့အခါတည်းမှာလုပ်တယ်ပြီးတော့လို့ရှိရင်ဒီအဒါအေးဖြစ်တဲ့အခါတိုင်းကြာလို့ရှိရင်လည်းဒါမျိုးသူတို့တွေဆက်ပြီးတော့သိတဲ့ကိစ္စပြဿနာတမင်လိုက်ချတဲ့ကိစ္စမျိုးတွေလုပ်ပါတယ်ဒီအရေကမဘာသာရဲ့လက်ချက်ဟုတ်တယ်မဟုတ်ဘူးဆိုတာတော့ကျွန်တော်တို့ဒီလက်သိတဲ့လူစုလူတွေနဲ့ပါတဲ့ခေါင်းဆောင်တွေကအများနဲ့မဘာသာရဲ့ချုပ်ရှားမှုတွေမဘာသာလို့ပြောဟောပြောပေးပြီးမှဆိုလို့ရှိရင်အများနဲ့ထိတ်ဆုံးရနေပါတယ်ပြီးတော့လို့ရှိရင်တယ်မလို့ထောက်ခံပေးလို့ဟာမျိုးမှာအများနဲ့ထိတ်ဆုံးရနေပါတဲ့လူတွေဖြစ်တယ်အဲ့ခါကျတော့ဒီကျွန်တော်တို့ဒီရန်ကုန်မှာအခုလောက်ပိုင်းရန်ကုန်ဘာဝင်တခြားမျိုးဒီကြီးကြီးမားမားတွေ့ရတဲ့ဒီချုပ်ရှားမှုတွေပေါ့နော်ဒီအခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးတွေခုနကပဲဖြစ်လာတဲ့ဒီကလေးမျိုးစားတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စလို့ဟာမျိုးတွေပြီးတော့အဲ့ခါကျအစိုးရကိုဆန့်ကျင်တဲ့ဒီချုပ်ရှားမှုတွေအကုန်လုံးမှဆိုလို့ရှိရင်ဒီဒီလူတွေပဲတွေ့နေရတယ်နော်ဒီမဘာကသူထောက်ခံတဲ့ဘုန်းကြီးတွေတွေ့ရတယ်အူရတူတာဝဲဒီတခြားတော့ဝရမ်းပြေခုံးကြီးတွေဒီလိုကျွန်တော်တွေ့ရတယ်ပြီးတော့အခုဒီလက်ရှိတာဂုံမှာပြဿနာရှာပါသေးတဲ့လူတွေတာဝဲပြီးခဲ့တဲ့အခါဒီမှာလုံးဝပြဿနာရှာပြီးတဲ့လူတွေဒီလူတွေပဲအများနဲ့တွေ့ရဆင်တော့တက်တဲ့စကားပြောရဆိုတာမျိုးအများနဲ့တွေ့ရတော့ဒီလူတွေကကကားရဲလားဒီလူတွေအတူတူရဲလားဆိုရင်မိကကျွန်တော်မှဒီမိကကြီးကြီးမှရှိနေပါတယ်ဒါဒီကတော့အဖြေကတော့လေဒီကျွန်တော်တို့အနေနဲ့ပြောပြမလို့လို့ထင်ပါတယ်ပြည်သူအနေနဲ့ကတော့ဒီအဖြေကိုတိကျတာဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ပါ
အဲ့တော့
ဟုတ်ကဲ့ပါ
ဒီကြံအရေးဖြစ်ကြတဲ့နေရာမှာဆိုလို့ရှိရင်လည်းကဒီတဖြည်းဖြည်းနဲ့တော့ကျွန်တော်ပြည်သူတွေကဒီအပါအနက်လာပြီးပြောရမှာပါဘူ
းဟုတ်ကဲ့ပါအ
ခုဆိုရင်ကျွန်တော
်ဟုတ်ကဲ့ကိုသက်ဆိုရင်ကျွန်တော်တို့နောက်ပိုင်းအရှိကိုတော့ကျွန်တော်နောက်ပိုင်းထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်လောလောဆယ်မှာတော့ကျွန်တော်တို့ဒီရှင်းနေဦးဦးတိန်တန်းဦးလည်းအခုတကယ်လေးလိုင်းပေါ်မှာရောက်ပါပြီဆရာဦးတိန်တန်းဦးကိုမေးချင်ပါတယ်ခင်ဗျာဆိုတော့ဒီမကြခင်ကပေါ်လေတရားကျင်းပသွားတဲ့ဒီမဘာသာညီလာခံမှာစစ်တပ်ကနေပြီးတော့ရန်ကုန်တိုင်းစစ်ဌာနချုပ်က3300လှူဒန်းခဲ့ပါတယ်ဟိုဒါစစ်တပ်ဘက်ကပြောရေးဆိုခွင့်ရှိတဲ့ပုံကိုယ်တွေကတော့ဒါတန်ခါအဖွဲ့အစည်းမလို့လှူတယ်နောက်ဒီအမျိုးပါသာသာသနာနဲ့ပတ်သက်ပြီးတော့စောင့်ရက်တဲ့အဖွဲ့အကြောင်းလှူတာဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းပဲအစိုးရကိုဟိုတစ်ဖက်မှာလည်းပဲပေါ့လေဟိုတစ်ချိန်တည်းမှာပဲဒီအစိုးရကိုဖြုတ်ချဖို့ဒီပြောနေတဲ့ဒီလိုအဖွဲ့အစည်းညီလာခံမျိုးကိုငွေလှူတာနဲ့ပတ်သက်ပြီးတော့ဆရာရဲ့သဘောထားကိုသိပြရစီခင်ဗျာ
။ဒီကျွန်တော်တို့ဥပဒေပြဿနာကအသေးစိတ်တစ်ချက်စီရှိတာပေါ့နော်။ကျေပြန်ပြောရမယ်ဒီကဗဒါဟိုလူစုလူဝေးတစ်ခုကပထမဥပဒေညီစုဝေးမယ်နောက်ပိုင်းမှာသတို့တရားပေါ်လာလို့ဆိုရင်ဥပဒေနဲ့ပြည်တဲ့အဖြစ်ဖြစ်နိုင်တယ်ပေါ့ဗျ။အဲ့ဒါဆိုဖြစ်နိုင်တဲ့ဟာတော်တော်တိတိကျကျနဲ့အသေးစိတ်ယူပြီးတော့မယ်ဒီကနေဖြစ်ပါတယ်။ကိုယ်ကလည်းကျွန်တော်မြင်တာကတော့အခုကအခြေအနေကောင်းပြီ။အဲ့ဒီစိတ်ကနံပါတ်1ကဒီလိုဒီမှာအစိုးရကိုညီလာခံလုပ်ပြီးတော့ပြောလိုက်ဆိုလိုက်တဲ့စိတ်ကမင်းမပြီးနဲ့ဆိုတော့ပြဿနာမရှိပါဘူး။တုံ့ပြန်တာလည်းပြဿနာတွေတို့ရတဲ့ဒီလိုဖွဲ့စည်းပုံချန်ဝေးရတီချောင်းထားတဲ့ရေကောက်ပြောင်းထားတဲ့အစိုးရတရားကိုရတဲ့ညီနဲ့ဖြုတ်ချမယ်တကယ်လုံးကြတော့ဒါတော့ရာဇာကြီးမှာပါတဲ့ပေါ့နော်။120ပုံဟိုဟိုဒီနိုင်ငံတော်တရားဖော်ပြတဲ့ဘုံကံမှုမှာဆုံးဆိုတဲ့အပိုက်တွေနဲ့တော့ညီတယ်လို့ဒီကြကြတွေရှိတယ်ဗျာ။ဒါက124ပြည်နဲ့လည်းညီတာတွေရှိတယ်။ဆိုတော့အဲ့ဒီအနေထားမျိုးမှာပေါ့ဗျာ။ဟိုတိုင်းပြည်မှာကျွန်တော်2000ပြည်ကဘာဆက်ပြီးနေသေးတယ်။အဲ့ဒီအရာရုပ်ောက်ပွဲတွေလည်းဒါမယ်ပေါ့ဗျာ။အဲ့လိုအနေထားမျိုးကိုပြည့်စည်ကြအောင်တော့ဒီလိုအခမ်းအနားမလုပ်နိုင်ဘူး။အခုဖြစ်တဲ့အနေထားတွေကဟိုတစ်ဖက်နဲ့တစ်ဖက်ကဟိုဒီရန်ဆောင်လာတဲ့အနေထားမျိုးတွေဖြစ်ပြီးတော့ကျွန်တော်တွေကမျိုးသားစုစီကလုံးဝပြိုကွဲနေပြီ။အဲ့တော့ဒီဟာကိုခိုးသိမ်းရလို့ရှင်အခြေအနေမကောင်းဘူး။เนี่ยเออไอ้ห่าไอ้ตัวเราจานเนี่ยที่ขายได้เด้พอครับဒီဘက်ကလည်းဖက်ကလည်းဒါဒီတက်မတော်ဆိုတာအစုအဖွဲ့ပါတာပဲလေเนาะဒါတနောက်ကြီးဖွဲ့ပြီးဘုံတို့လက်သေးလေးဆောက်ချက်ဖို့ဒါဝင်ကြည့်လေအဲ့တော့တနောက်ကြီးဖွဲ့ပြီးဘုံချံဦးတွေအရာရေးောက်တင်ရောက်တဲ့အစုရဒိရကိုเนาะတို့ဟိုကြားတဲ့နည်းနဲ့ဆိုချမယ်ဆိုတော့ပုဂ္ဂိုလ်ကတော့ဒါဒီရာဇတ်ကြီးမှာတိတိကျကျပြန်ထမ်းထားတဲ့အဖက်ကြီးကညီဆုံးနေတာရှိတော့ဒီလိုကိစ္စမျိုးကတော့ကျွန်တော်တိုက်ကြည့်အနာဂတ်ကြီးကိုထောက်ထားပြီးတော့မလို့ပြင်လို့ပြောခဲ့
တယ်။ဟုတ်ကဲ့။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဟိုကျေးဇူးပေးနေဆွေးနွေးတော့ပါမယ်။ဆိုတော့လောလောဆယ်မှာဒီတရက်လေးလိုင်းစီစဉ်မှာဝင်ရောက်ဆွေးနွေးဖို့ဆိုပြီးတော့ဖုန်းခေါ်ထားတဲ့သူရှိပါတယ်။ဆိုတော့အရင်ဦးဆုံးကျွန်တော်ကိုငင်းချမ်းအောင်မြေ့ကျင်ပါတယ်ဖင်လန်ကပါ။ကိုငင်းချမ်းအောင်အခုဒီကိစ္စနဲ့ပတ်သက်ပြီးတော့ဝင်ပြီးတော့ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဦးသိန်းနဲ့ဦးရောကိုသက်ရှင်ဝေးရောကျေးဇူးတင်ပါတယ်။အခုလိုမျိုးခိလွယ်ခိုင်လွယ်တဲ့ကိစ္စမျိုးရရတိတိနဲ့ဝင်ပြီးတော့ဆွေးနွေးရတဲ့အတွက်ပေါ့နော်ဒါပထမဆုံးကျွန်တော်ကျေးဇူးတင်တာပါဆက်ကျွန်တော်ပြောချင်တာက ကျွန်တော်တို့နိုင်ငံမှာသမသာဥဝင်းကြီးကတရားဥပဒေပညာရှင်ကြီးတို့လည်းပြောထားပါတယ်တရားဥပဒေပညာရှင်တယောက်ကဒီလိုမျိုးအခြေခံဥပဒေနဲ့မလျော်ညီတဲ့အလုပ်တွေလုပ်နေတဲ့ကိစ္စကိုဘာဖြစ်လို့ခွင့်ပြုထားတာလဲဟုတ်တိုင်ရောက်မပတ်နဲ့ပေါ့ဗျာနှစ်ဖောင်ချီခြေခံဥပဒေကြောင့်လို့စစ်တပ်အာဏာပိမ်းမှာတို့ဒါပြောနေကြတဲ့ကားတွေမဟုတ်ဖဲနဲ့ပေါ့ကျွန်တော်တို့မှာတခြားအဖြေရှိနိုင်မလားပ 的不少。那俺路经的路路来，白花哦，路路俺路经的路路落雅了。现在说那个嘛，这恰巴巴的来西北了。哎呦，你该干那苦了，偏偏人家嘛的，这些要不得人家是，五一个啊，怎么着五一个，这要不得人家一路的介绍，说他了啦，那个这个。啊，所以啊，办那那个不少，啊，路经路来过，说不定路都压了，哎，你看过见了地形嘛，什么？
OK, 哇，真的，这个事情不得比较，那我们真的比较没比较没。所以说，那天的李兰，我们问孙女们，古拉米问比较孙女话怎么
样？哦 ，OK, 可以，真的古拉米吧。那真的，我那我都心里就固定那种计划的这个，真的一样来看吧，我呢，阿平来说，我们阿平，你这大哥，妈妈大叔大哥，这样我破几家的，破几么好无数的，毕业单呢，你不上我。住在住在他家了，他个，哦，这样没有配置物，好看阿贝子都晓得不？哎了，正老公阿爷这样屋里呀，这老牛这样屋里来住了，正老生个阿看。
OK。
那的苦啊，把那些那些那些五毛钱那些的说啊，哎你说啊，这边大大的苦，我老奶奶多叫我了，不老牛啊，爹妈你不懂嘛？这偏偏那鸡腊的，米渣的，米饼的，皮腊的。这个米饼啦，吃了来看见，比如卤肉啊，被看砸了。还有个叫么路刀，哦，米渣钱嘛的呀，比别人家不打比些新的萝卜出来，标准就那标准钱了，喏。
OK, 哇，这是哇，古拉面怎么样？所以那我睇就那都古斯莱姆一个，莱姆嘛要那位，所以温水你话怎么样
？OK, 古嘛，毕竟你的欧萨噶，既然这样。你那么大数的欧沙啊，从九来年，对，不然家方面先讲大了，我们再去嘛，他们欧沙的。比如啊，过去啊，你比如嘛，五年的比赛，一六年，我这接触点呢，怎么都没加吧？那个来是说，你妈妈比唱歌的怎么，比如我多对些，你需要你去的五年比如配歌，妈妈在干的，接触那些什么，你妈妈在呀，我爸妈接的嘛，去把娱乐的，那边搞个啥子些，怎么就比较的？我阿库知道了，第一呢，这库主要都是那边做阿家来的。第二，包括啊，所有的马里面，阿块起过，块下比如马也有过路的，知道？第二，啊，重要物流比较过，阿库前几年没谈呢。啊，这个话移民局呢，你看阿块起过五地家了，主要都是那边做阿来的，主要都是差不多的路的。那这么多个，把比如，阿路没有嘛，我们把比如嘛。我阿叔们给你们过来，不要拉的出来，是吧？那批评的给啥？哎喽，你闹闹嘛，因为你出来我，就那个比你们处理哦，抨击你哦，就那个对差不多嘛，就那个改掉嘛，批的。那么那批评的别在哪里批狗，你那个怎么标准
？OK 哇，出来不用接受啊，怎么样 ？OK， 所以说。古巴里，他古那古年年上来，表达的路呗。所以说，第个罗，第马巴达尼拉干嘛？现在讲的比较外流的给啥玻璃？所以说，第外流的给啥古那古年年上没到的路呗？第外的呀，南洋外呢？北洋南洋外呢？路啦么路啦，北洋外路来要路啦来，所以说，咱那路里面咯，地面他第五玻璃。那么，所以说，第外流的给啥呢？不得比较玻璃，是要五点那五。所以，第三呢，不得比较是啊，底下的老表弟啊，比王怎么
样？底下个这个呢，个都比价价比不住的，喏，现在都压了这边压了，要不然现在那个干什么？维修的，第二家刚修的就出来了，那第二家跟俺这都第二家呢，是吧？不，不看怕了，就第八大爷不是的，后啊都出来了，对不对？那底下个现在都第八大爷呢，不得比较。这老地的老家了，反正比马汉那三个文章，这老一年个也没过几多，今年还是没啥个新鲜的。哦，这些人家了，就那路爬五里去，进路里也去那逛街呀，啊，边边过几公里去的，都为什么去的？哎呦，都为了进去了，就那这份难的，你没有呀？那都看俺都在那里耍哦，没那地方哦，他嘞，他交通去的，他嘞就那，我阿拉有这份难路，没去，他没困难，哎，就嘛他嘞， ကျွန်တော်နားရတဲ့လောက်ဆိုရင်ရတဲ့ဒီနေ့အဆူရကိုဖြူချနိုင်ဆိုတဲ့စကားကြတော့အဲ့ဒါအကြံကျွန်တော်ဥရိယာကြည့်သွားပြီ။အဲ့တော့ကြည့်သွားတဲ့ဒီအဆူရကအန်တော့ဘူးအစံပတိလို့ခေါ်တယ်။ဥရိယာမင်းရဲ့အဆူဝေးတော့ဟုတ်တယောက်ပါ။တယောက်သွားတာပေါ့နော်။အဲ့တော့ခုနကဒါဒီလိုပြောလို့ရှိရင်အဲ့ဒီအချိန်ကစပြီးတော့ခင်ဗျာ။ဒီကကဘယ်အချိန်ကလူပဲကျွန်တော်မသိဘူး။အဲ့ဒီပုံကိုသူရင်းအ င်ဒုတိယပိုင်းတတိယပိုင်းဒီမှာကျွန်တော်တို့ပြခန့်ထားတဲ့စတိပုံမှန်148အရာအန်တော်မှုစတိမှာအချက်5ချက်မှာဒုတိယနဲ့တတိယအချက်တွေရဒါအတိမကျူးလွန်ဖို့လုပ်တော်သူဖြစ်သွားတယ်ဖြစ်သွားဆိုတော့အဲ့ဒီအနေထားမှာတော့ဒီဟာရဲ့ဟာမကောင်းတော့ဘူးဒါအတိမကျူးလွန်မှုဖြစ်သွားတယ်ဆိုတော့အဲ့လိုအနေထားမှာတော့ခုနကျွန်တော်ပြောတဲ့ယက်တိချက်ကိုကျွန်တော်ပြောရမယ်။ဝေကဘတ်ဂျက်ဘယ်လိုရှိတယ်ဘယ်လိုပေးနိုင်တယ်ဘယ်ဟာလာတယ်ကျွန်တော်မသိပါဘူး။ဒါပေမဲ့သိကြတာတော့ဒါဥပဒေပြဿနာမဟုတ်ဘူး။ဒါနိုင်ငံပြဿနာဖြစ်တယ်။တိုင်းပြည်ရဲ့ဒီကျွန်တော်တို့ကဏ္ဍကြီးကြီးတွေအခြေတိုင်းနိုင်ငံပိုင်းဒီကြီးမှုနဲ့ပတ်သက်ပြီးတော့ဟိုအခက်အခဲမျိုးစုံနဲ့နိုင်ငံတကာဖိနှိပ်မှုတွေကျုံ့ကျုံ့ရတဲ့အခြေမျိုးမှာကိုယ်အချင်းချင်းသွေးသွေးညီဝမယ်အစားဟိုဝါးစီပြုတဲ့ကိစ္စမျိုးမလုပ်သင့်ဘူး။နောက်ဒီကိစ္စအချင်းကျွန်တော်တို့ဟိုအမျိုးသားညီညီအစိုးရတရားဖွဲ့စည်းပြီးတော့ကျွန်တော်တို့ကြုံရတဲ့ကြေညာတွေဟိုရင်းဆိုင်ဖြည့်ချင်းနေတယ်အဲ့ဒါလို့ကျွန်တော်ဖြည့်ချင
်။ဟုတ်ကဲ့ဟုတ်ကဲ့ပါဆရာ။ဆိုတော့လောလောဆယ်တော့ဒီ online မှာဟိုဆွေးနွေးမယ်ဆိုတော့အဲဦးချင်းမြင့်ရောက်နေပါပြီ။ဆိုတော့ဦးချင်းမြင့်ဝင်ရောက်ဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟိုဟိုဘာသာရေးပုဂ္ဂိုလ်ကြတော့လေကျွန်တော်တို့သာသနာကိုစောင့်ရှောက်ရမယ်ဆိုတဲ့နာမည်နဲ့ဟိုဟိုလှုပ်ရှားတာပေါ့ဆရာရဲ့ဖွဲ့ကြီးတယ်အဲ့ဒီအခါမှာကျွန်တော်တို့ကဟိုသာသနာကိုစောင့်ရှောက်ရမယ်ဗုဒ္ဓသာသနာကိုစောင့်ရှောက်ရမယ်မှန်တယ်ဒါပေမဲ့ကျွန်တော်တို့ကဟိုသွင်္ကရာမြတ်စွာဘုရားကျွန်တော်တို့သူ့မိသားရှင်ရေးပြီးဘဝနေပြီးတော့ဆရာရှင်နေပြီးတော့ကျန်ငါနဲ့အတူနိဗ္ဗာန်ယူလို့ကယူနိုင်တယ်လို့ပြောတယ်ဒါပေမဲ့သူ့မိသားရှင်ရေးပြီးဘုရားလောင်းကနေပြီးတော့တတိတော်မယူသေးဘူးနိဗ္ဗာန်မယူသေးဘူးတတဝါတွေကိုလူနဲ့ဗျမတတဝါတွေကိုတရားဟုံးမယ်ဆိုပြီးတော့ဆရာဖြစ်ကိုကြိုးစားခဲ့တယ်ပေါ့ဆရာရဲ့အဲ့ကနေပြီးကျွန်တော်တို့ဒီနောက်ဆုံးသိက္ခာမင်းသားဘဝနေဆရာဖြစ်တယ်ဆရာဖြစ်သွားပြီးတော့ဒီခါကျတော့လေကျွန်တော်တို့ဒေဝသဟတန်ကြီးနဲ့ကျွန်တော်တို
့ဟုတ်အတူကြိုးလေးဆွေးနွေးပြပါခင်ဗျာ
ဒီကနေဒီဘာနှစ်ပါးနေဝေးဖွားလာတယ်ဝေးဖွားလာပြီးတော့တရားအဖြစ်တို့ရောက်ခဲ့တယ်ဒီနေရာမှာသူ့ရဲ့တရားဟောတာလဲအဓိကဟုတ်ကျွန်တော်တို့သဗ္ဗညဉ္ဇဉ္ဇဉ္ဆိုတဲ့ကတိန်းတော့ဉာဏ်ကိုလုံးစုံကိုပြီးတဲ့ဉာဏ်ကိုရပြီးမှသရဝါဒီကိုတရားဟောတယ်သုဆုံးမှတယ်ကျွန်တော်တို့ဟိုကျွတ်တန်းဝင်အောင်လုပ်တယ်ပေါ့ဆရာအဲ့ဒီအချိန်မှာကျွန်တော်တို့ကဒီဗုဒ္ဓဟာဒီသတ္တဝါကိုကျွန်တော်တို့သာ
ဟုတ်ကဲ့ဦးချင်းမြင့်ကျွန်တော်တို့ဒီဟုတ်ဆွေးနွေးမယ့်အကြောင်းအရာလူရင်းလေးကိုပဲဆွေးနွေးပြပါခင်ဗျာ
သုဘဗုဒ္ဓနဲ့ကျွန်တော်ဒီဘဟိုသိတ္တဝါလို့ကျွန်တော်တို့အစားတက်ကိုလည်းသူမလွန်ဆန်နိုင်ဘူးသူတို့တော့ဟောလို့မရဘူးဒါတရားတော်နဲ့ပတ်သက်လာရင်ကျွန်တော်တို့ကအမျိုးရယ်မမျိုးရယ်တယ်လို့ပြောလို့မရဘူးပေါ့ဆရာရဲ့အဲ့ဒီအချိန်ကကျွန်တော်တို့က
ဟုတ်ကဲ့ဟုတ်ကဲ့ပါလူမျိုးဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ပါဦးချင်းမြင့်လို့ဆိုလိုရင်းကိုကျွန်တော်နားလည်လို့ထင်ပါတယ်ဆိုတော့အခုကျွန်တော်ဟိုတတိယမေးချင်တာကတော့ဒီဆရာတော်ဦးအေးသရိယကိုပါဆိုတော့အခုဒီမိလာကံမှာပေါ့လေအဓိကကတော့ဝရံပြေဖြစ်နေတဲ့ဦးဝီရသူနဲ့ပတ်သက်ပြီးတော့ပေါ့သူကဒီနိုင်ငံတော်အတိုင်ပင်ခံကိုပုတ်ခတ်စော်ကားပြောထားတာတွေရှိတယ်အဲဒီဟာတွေအတွက်အခုကအစိုးရကနေပြီးတော့အခုဟိုဖမ်းဆီးဖို့ဆိုပြီး brand ထုတ်ထားပေမဲ့အခုတော့မမိသေးဘူးပေါ့လေဆိုတော့ဒီမိလာကံမှာအဓိကဘာပြောသွားလဲဆိုတော့ဦးဝီရသူရဲ့ကိစ္စမှာဆိုလို့ရှိရင်ဒါဓမ္မဆက်နဲ့အရင်ဆုံးမသိနေပေါ့ဟိုဒီလိုမျိုးကိုလက်ခံမယ်ဆိုလို့ရှိရင်ဆိုတော့ဓမ္မဆက်နဲ့အရင်အရေးယူရမယ်ဆိုလို့ရှိရင်တော့ဟိုတုန်းကဒီလိုတရားမဟောရဘူးလို့တရားမဟောရဘူးဆိုပြီးတော့ပိတ်ပင်ထားတာမျိုးတွေလည်းရှိပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးတွေကိုဟိုလိုက်နာခဲ့တဲ့ဟာမျိုးတွေ့ရပါလားနောက်တစ်ခုကတန်ခါမဟာနာယကကနေပြီးတော့မဘာသာအဖွဲ့ကို2019လောက်မှာဖျက်သိမ်းထားတာပေါ့လေဆိုတော့အခုကျတော့တခါဒီဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဆိုပြီးတော့နာမည်ပြောင်းပြီးတော့ဟိုဖွဲ့ပြီးတော့ပေါ့လေဒါမှမဟုတ်လည်းပဲအခုဒီညီလာခံကျင်းပလာတာတော့မဘာသာဟိုကောင်းစဉ်ကိုတင်ထားတော့မယ်ဆိုတော့ဟိုဥရသူကိစ္စမှာကြတော့ဒါဓမ္မစက်နဲ့အရင်ကင်ွယ်သိနေဆိုပြီးတော့ဒီညီလာခံကနေပြီးတော့ပြောကြထားပါတယ်ဒါပေမဲ့ဒီညီလာခံကိုနိုင်ကူကရောအရင်တန်ခါနာယကတန်ခါမဟာနာယကအဖွဲ့ရဲ့ဓမ္မစက်နဲ့ဆောင်ရွက်ထားချက်တွေကိုဟိုလိုက်နာခဲ့ပါရဲ့လားဆရာတော်မင်ကြားပြပါခင်ဗျာ
ဟု
ဟုတ်ကဲ့ဟိုမဘာသာအစွဲကြီးကအဲငါနိုင်ငံထုတ်တာကိုလိုက်နာခြင်းမတွေ့ရပါဘူးဝိဇင်တို့ဒီအမဟေးဆိုလို့ရှိရင်လည်းစိုင်းဘုတ်ဒီချုပ်ချဖို့ဆိုပြီးတော့မချုပ်ချဘူးမန္တလေးမှာဦးရတူတူအခွဲတွေစိုင်းဘုတ်ကဒါနောက်ဆုံးထားပြီးတော့ဒါရက်ဒိဗ္ဗပေးထားတာတို့ချုပ်ချခဲ့ခြင်းမရှိဘူး အဲ့ဒီကနေပြီးတော့တို့ဒီအခုမာသာဘဆိုပြီးတော့တို့ဒါပြိုက်တာအတင်းဆိုပြီးကြောင်းနေအဲ့ဒီဥစ္စာကိုလည်းပဲနိုင်ငံတော်တန်ခါမဟာနာရကနေပြီးတော့ဒါတရားမဝင်အတင်းဖြစ်တယ်လို့ချက်ပြီးတော့ကြေညာထားတာပါပြီးတော့ကနအူရတူဂိစာကိုပြောမယ်လေဆိုရင်လည်းဥရတူဟာနိုင်ငံတော်တန်ခါမဟာနာရကနေပြီးတော့သူ့ကိုတရားမဟုတ်ဘူးသူကလူတက်တမစီလင်းရဲ့ဆရာဖြစ်တယ်ဆိုပြီးတော့ပြောတယ်တလင်ဘွားနေပြီးတော့လင်းဒ ကျွန်မတိတ်တိတ်ပြီးတော့လုပ်တယ်ဇာနာရကြတယ်အမျိုးမျိုးသူတန်ခါနိုင်ရကကိုစန့်ကျင်ခဲ့တာပဲဒါဓမ္မဇက်နဲ့အရေးယူတာကိုသူလိုက်နာခဲ့ခြင်းမရှိပါဘူးအခုလည်းပဲဆက်ပြီးတော့နိုင်ငံတော်အတိုင်းအမြင်ကံကိုသူကနေပြီးတော့ဒါဟာတကယ်မျိုးဟိုမျိုးတော်ခမကြီးရှေ့မှာနော်တကယ်ဟိုတာမန်လူပုဂ္ဂိုလ်တွေတောင်မှပြောမထွက်တဲ့စကားတွေနဲ့ဒါဆွဲတာအလုံးမဲပြီးပါတယ်ဒါကတော့ခရိုင်ကူကန
ဒီနေ့ဆိုရင်ဒါဒုတိယယုံမှာတရားဥပဒေရရင်ဆိုင်ရမှာဖြစ်တယ်ဒါကိုဒုတိယဥပဒေရရင်မဆိုင်နေနဲ့เนาะတရားဥပဒေကိုချိုးဖောက်ပြီးတော့ဒါကိုရန်ကြီးအချင်းနဲ့နေတဲ့ဟေ့ဆိုတာလုံးဝကောင်းနေမှာမဟုတ်ပါဘူးဒီလိုဝစီဒုစရိုက်တွေကျူးလို့ရင်နိုင်ကျူးလို့ဘာရဒုစရိုက်မနောဒုစရိုက်ဒုစရိုက်တွေအလုံးဒါကျူးလို့ရင်လို့ကျူးလို့နေတဲ့เนาะဒါဒါနာကိုဖြည့်စီးနေတဲ့ဥရတူကို အခုဒါအကုန်ခေါင်းကပြောခဲ့တဲ့ဟိုမာတာပါဆိုတဲ့အခွေကြီးကနေပြီးတော့သူ့ကိုကာကွယ်တဲ့ဒါစိတ်မြင့်ပေါ့ဗျာ။ညောင်ညာချက်တွေထုတ်လာတာသူ့ကိုဒါသူရဲကောင်းဆိုပြီးတော့ပြောလာတာဟာအင်မတန်မှကိုဒါဆိုးဝါးလုံးအာကြီးပါတယ်။ဒါဒါရဏတော်ကိုတရလုံးကိုလည်းစော်ကားတာဖြစ်တယ်၊တန်ခါတုတရလုံးကိုလည်းစော်ကားတာဖြစ်တယ်။ဝိရတူကြောင့်ဦးဇင်းတို့နိုင်ငံဒါရဏတော်ကြီးကကဘာပေါ်မှာတိတ်ခါကြ
ဦးဇင်းတို့အနေနဲ့ပြောကြလို့ပါတယ
်ဒီမှာဗျာဒီမှာအဲဒီပြီးတော့နောက်ထပ်မိကျနာတော့ကိုသက်ဆွေဝင်းပါဆိုတော့ကိုသက်ဆွေဝင်းရဲ့ဒီလောလောဆယ်ပေါ့လေကိုသက်ဆွေဝင်းတို့ဟိုတကားအနေစီဖြူကမ်ပိန်းပေါ့လှုပ်ရှားမှုတွေလုပ်တဲ့အခါမှာပေါ့လေဒီလိုလူစုလူဝင်းနဲ့တွားပြီးတော့တခြားဘာသာဝင်တွေကိုတွားပြီးတော့အနိုင်ကျင့်တာမျိုးလုပ်တဲ့အခါမှာဒီသက်ဆိုင်ရာအာဏာပိုင်တွေရဲ့ဒီဟိုတုံ့ပြန်မှုဟာဘလောက်ထိအောင်ညှဉ်းဆန်းပါလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့ကံတည်မှုအပေါ်ဘလို့သုံးသပ်မိပါလဲ
ဟုတ်ကဲ့ဒီကြံစည်တွေဖြစ်တဲ့နေ့ပေါ့နော်ကျွန်တော်တို့ဒီတောင်ကုန်းမှာပြဿနာကြွားချရတဲ့အချိန်ပေါ့ဒီလူမှုလူရေးနဲ့ပြဿနာချရတဲ့အချိန်မှာကျွန်တော်အိမ်နေရာမှာရောက်နေပါတယ်ရောက်နေတော့ဒီပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတာလုံးဝမရှိပါဘူးအဲ့တော့ဖိတ်တော့ကိုယ်ကလေးကိုဒီတချို့လူတွေဖုံးဆက်တဲ့အချိန်မှာဖိတ်တော့ကိုယ်ကလေးကမတည်ဘူးဆိုပြီးပြောတာမျိုးတွေမီဒီယာမှာတက်လာတာမျိုးတွေရှိပါတယ်အဲ့လိုပဲကျွန်တော်ရောက်တဲ့အချိန်မှာဆိုလို့ရှိရင်ဒီမရကရုံးရှိမှာခွေရုံးရှိမှာကျွန်တော်ဒီကားလေးဖြည်းဖြည်းပေါင်းပြီးတွားကြည့်တဲ့အချိန်မှာလူရောက်90လောက်ပါခွေရုံးရှိမှာဝိုင်းထားတဲ့တုတ်တီထားရင်လည်းအဲ့တန်းမှာရဲရဲလေးရှိတယ်အဲ့ရဲရဲနဲ့လူတွေစကားရဲလေးပြောနေကြတယ်ကျွန်တော်တွေ့တယ်ဒါပေမဲ့ဒီတုတ်တီထားရတဲ့လူတွေကိုလည်းကျေးဇူးရပါမှလည်းဒီခိမ့်တာတရားကြီးမလို့ဒီလိုင်းမင်းကြီးများတွေ့တယ်ပြီးရဲ့ခါကျတော့ဒီတရားရောက်တဲ့ကူဒီအိတ်တဲ့အထူးကြီးကနေတော့ဝိုင်းဖမ်းပြီးတော့ဒီချက်စည်းတာရုပ်တယ်ပြီးတော့ဓာတ်နဲ့ထောက်ပြီးတော့ခေါ်တော့အမျိုးမျိုးတွေ့တယ်အဲ့ဒီမှာဒိန်းတော့ကနေပြီးတော့မှကျေးဇူးအကူကြီးတောင်းပြီးတော့ကျွန်တော်ရေစက်ခေါ်သွားပါဆိုပြီးတော့ဒီရေစက်လည်းဝင်သွားတယ်ကျေးဇူးအကူကြီးတောင်းပြီးရေစက်ခေါ်သွားခင်ရတဲ့ဒီထာမျိုးဖြစ်တဲ့ခါမျိုးတွေဆိုတော့ဒီအာနာပိုင်ကြီးတက်ကနေပြီးတော့တာဝန်နိုင်နဲ့ဆိုတာဒီပဋိပက္ခတွေဖြစ်ရှိနိုင်တာမရှိပါဘူးအဲ့တော့အဲ့မှာကျွန်တော်ခုစဉ်းစားမှာမဖြေရှင်းနိုင်တာလားဒါမှမဟုတ်လို့ရှိရင်မဖြေရှင်းနေတာလားပေါ့။အဲ့အရာကိုကျွန်တော်အနေနဲ့ဒီမျိုးထုတ်ရမယ့်ကိစ္စရှိပါတယ်။အဲ့တော့ဘာမှကိုဒီကြံစည်ဖြစ်တဲ့အချိန်မှာကိုင်နေတဲ့မှုတစ်စုံတည်းမရှိခဲ့ပါဘူး။ဒါနဲ့ဘာရဲ့ဒီမှာလဲကျွန်တော်တို့ဒီကြံစည်ကြီးနောက်ပြန်မှာတော်ပြီးနေပြီးတော်ပြီးပါညာလုပ်ကြတဲ့အချိန်မှာတော့ဒီကျွန်တော်တို့လာပြီးတော့မိန်းမနိုင်ရှိပါတယ်။အဲ့ဒီကျေကိုရှင်ဘူရနီကိုလာပြီးရရှိရဲ့ဒီအခါကျအဲ့ဒါမှလည်းဒီဂျုံဂျုံလေးတွေပေါ့အရေးကလေးကဆောက်ပြီးရောက်နေအဲ့ဒီမလုံးလုံးလေးတွေရှိရမျိုးတွေရှိပါတယ
်
အဲ့တော့ဘယ်မှာလဲဒီမရှိဆောက်ဆောင်နဲ့ဝတ်ပြုခွင့်ချက်ပေးရမှာလည်းမရှိရဲ့ပေါ့ဒါပေမဲ့ဒီကြေကနာဖြစ်တဲ့အချိန်မှာတိုင်းပြည်ဖြစ်ရှင်းတိုင်းချင်းတာမမှုတိုင်းပြည်ဖြစ်ရှင်းခဲ့ခြင်းအခုမှမတွေ့ကြပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးတင်းတန်းကိုလည်းမေးချင်ပါတယ်ခင်ဗျဆိုတော့ပေါ့လေအခုလိုနိုင်ငံအတွင်းမှာအခုလိုဒီဘာသာရေးအရာရောဟိုကိုယ်တဆဝင်းတို့ကြုံခဲ့ရတဲ့အခြေအနေမျိုးတွေအခက်အခဲမျိုးတွေရှိတယ်တစ်ဖက်မှာလည်းပဲအခုလိုမျိုးအဲမဘာသာလိုဒီညီလာခံတွေကျင်းပလာတဲ့ အခြေအနေတွေရှိတဲ့အခါကျတော့အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတုံ့ပြန်ကြိုင်တယ်ပုံဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကဲခတ်မိပါလဲလုံလုံလောက်လောက်ဒီကိစ္စအနေနဲ့ပတ်သက်ပြီးအစိုးရအနေနဲ့တုံ့ပြန်မှုရှိပါလားဒါမှမဟုတ်လို့ရှိရင်ဘာကြောင့်မတုံ့ပြန်နေတာပါလဲဘယ်လိုထင်ပါလဲခင်ဗျ
အဲ့တော့သုရတော့3ဒီနီးကတိုင်တွေရမယ်အခြေအနေပေါ့နော်ဟိုဆက်ဆက်ပြီးမခံတဲ့အခြေအနေကျွန်တော်တို့တိုင်းပြည်ကရောက်နေပါပြီဟိုတစုတစ်ပွဲတပါတီတန်းစားအတူကြီးွားအတွက်ဟိုတိုင်းပြည်ကိုသတိဖို့အခြေအနေပေါ့ကြည့်ဒါကြောင့်သတိလည်းမသတိသင့်တော့အခုအတူကြီးွားလေးကိုနည်းနည်းချော့ပြီးတော့ကြည့်ရမယ်အခုကနှစ်ထောင်စကူရောက်တော့နှစ်ထောင်ချင်မှရုပ်ောက်လာတော့မှဖြစ်တယ်ပြည်ပြဿနာတွေကဟိုသဘောပေါက်ကြ ก็ตัวเนี่ยจะดนะถ้าจะน้องไปก็มาดูเรื่องตัวอะไรที่เรื่องน้องมาบ้านเราเขาก็จะได้ดีชูเช็ดได้เนาะตัวมันดูตัวเป็นเพื่อนจีนมันดูมันสูงสีเลยตัวเราเลยที่เรื่องอะไรที่มาบ้านเราเอาเพื่อนจีนเนี่ยมาอู้เรื่องตัวเป็นตัวเป็นที่อู้เรื่องเนี่ยมีเรื่องลูกจ้าสาวมึงเยอะดูเด็ดดูทายอะไรอยู่แต่คุณลุงยิ้มมาดูแต่ลูกจะน้องมีหน้าบ่หน้าท่าแบบตัวใหญ่คู่ดูแต่ลูกทั่วหน้าเลยอ่ะพอมาจ้ะ คู่หาวอ่ะยิ่งไหนเลยสิอาดังอาวุธวิ่งเข้าหน้าโอเคนะอาวุธดังอาวุธที่นี่ตัวเจ้าบุกมาแล้วก็รู้ลูกบีก็ตัวบีก็ด่าเอาตัวที่เสร็จละทำไมยิ่งไม่รู้สิเองทั้งสักข้อหมดเจ้าหมาโอ้นะแต่แกกูชี้เนี่ยเจ้าเด็กชายดีเลยตัวเด็กชายดีเราชนะเราดีอารีมาสัวนี่เนี่ยเดี๋ยวเราแค่ตีบุกยาบาลเลยแต่แกเราพูดไม่เล่นดีกว่าไหมสุดอ่ะสุยากูยาเรนี่เนี่ยชิวเชื่อไหมสุดอ่ะ มาจนเราอยากได้ยี่สุดเลยค่ะจนเราไปนี่สองสุดเลยอาจารย์เนี่ยพี่เนี่ยพี่เนี่ยพี่เนี่ยแล้วนักการเงินเนี่ยพี่มาการเงินเนี่ยพี่จ้าเจ้าตาอีหม่องดูยี่อยู่กันแล้วเว้ยแต่อะไรดูด้วยแต่ที่อดีตทำอยู่ยาวตัวอะไรแต่เราสู้เรื่องงานทั้งวันอยู่เนี่ยสู้ยี่เป็นอะไรที่เกี่ยวอะไรกันจ้าเราอ่านเราพูดเจ้าตัวอะไรถ้าคนน่ะโอ้ที่ยาวเยอะด้วยแต่เราอะไรที่ดีสิบ่าวเว้ยตัวนั้นเป็นเรื่องว่าเจ้าหน้าที่ดูยาอะไรกันแล้ว
โอเคว่ะโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเ ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ
season တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတည်းလေးလိုက် season ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီ season ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်မှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါပါနောက်ဆုံးကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်အီရန်နိုင်ငံအနေနဲ့ဘလို့ရန်စာမှုမျိုးကမဆိုအပြင်းထန်တုံ့ပြန်မယ်လို့အီရန်ကဒီကနေ့စနေနေ့မှာပဲတတိပေးလိုက်ပါတယ်အီရန်နိုင်ငံရဲ့နယ်မြေတွေကိုကျူးကျော်ဝင်လာမဲ့ဘလို့ကိစ္စမျိုးကမဆိုခွင့်မြမဟုတ်မဟုတ်တယ်လို့ပဲအမေရိကန်ရဲ့ချင်းချောက်ရန်စာမှုတွေကိုလည်းခိုင်မာစွာရင်ဆိုင်သွားမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကသတင်းဌာနနာဆင်ကိုပြောဆိုခဲ့တာပါအမေရိကန်ရဲ့ထောက်လိုင်းရဲ့ drone ယာဉ်တွေကို Hamas ပင်လယ်ကွေ့မှာအီရန်ကပစ်ချခဲ့တာကိုလက်တော့များတိုက်ခိုက်ဖို့အမေရိကန်သမ္မတ Donald Trump ကအမိန့်ပေးခဲ့တာပါဒါပေမဲ့လည်းအရက်သား150လောက်ထိခောက်ထိခိုက်သေးဆုံးနိုင်တယ်ဆိုတဲ့အတွက်အီရန်နိုင်ငံရဲ့ရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြင်မှတ်တွေကိုတိုက်ခိုက်မယ်အမေကို10မိနစ်လုံးမှပြန်ရုပ်သိမ်းလိုက်ကြောင်းမနေ့တောက်ကြနေ့ကပဲသမ္မတ Trump က Twitter မှာရေးသားခဲ့တာပါဗင်နီဇွဲလာအစိုးရပေါ်ငြင်းညာစွာဆန္ဒပြရမှာပါဝင်ခဲ့တဲ့အတွဲဆိုပြီးဖမ်းဆီးထိန်းသိမ်းထားတဲ့ယာနဲ့ချီတဲ့သူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလက်ကဗင်နီဇွဲလာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလာနိုင်ငံကို၃ရက်သာတွားရောက်ပြီးတော့သမ္မတနီကိုလတ်မာဒူရိုနဲ့ရောအထက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုနဲ့ပါတွေ့ဆုံခဲ့တဲ့မဟာမင်းကြီးကသူခီစဉ်အပြီးတောက်ကြနေမှာအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကနေပြန်ပြီးတော့မထွက်ခွာခွင့်ကာရာကတ်စ်မြို့မှာကျင်းပတဲ့တင်းစားရှင်းလင်းပွဲမှာငြိမ်းချမ်းစွာဆန္ဒထုတ်ပေါ်ခွင့်မရဘဲနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေအလုံးကိုပြန်လုပ်ပေးဖို့မဟာမင်းကြီးဘော့ရှလက်ကဗင်နီဇွဲလာအစိုးရကိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့အရှိအလဲပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမာရီဆာနာအီရန်နိုင်ငံကိုမနေ့ပြန်တနင်္ဂနွေနေ့မှာတွားရမှာပါ။အီရန်ကအမေရိကန်ရဲ့အဝေးထိန် drone ယာဉ်ကိုပစ်ချပြီးတဲ့နောက်နိုင်ငံကြားဆက်ဆံရေးတွေပိုပြီးတင်မာလာချိန်မှာပဲပုတ်ပွင့်လင်းလင်းနဲ့အပြုတ်ပေါ်ဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်တွားရမှာဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။
သတင်းကျဉ်းချုပ်ကိုနားလည်ကြားပြပေးသွားတာပါရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါစေရှင်။
This program has come to you from the Voice of America, Washington.